ဒီနေ့သက်ကလေး2009ခုနှစ်မေလ17ရက်နေ့တနင်္လာနေ့နိုင်ငံမှာအမေရိကန်နိုင်ငံနေရောက်ပြည်နယ်နေရောက်မြို့ဘုထိန်နဲ့ဒေါက်တာမြင့်မြင့်တို့မိသားစုနေထိုင်ရာအရင်းဒီခါ၌ကျင်းပပြုလုပ်အပ်တဲ့မကုဝိပဿနာဒုတိယအကြိမ်မြောက်အဋ္ဌကထာစကံပေါ်မှာကျေးဇူးပြုနေကြဖြစ်တဲ့ဗန္ဓေကံဝိပဿနာလိုပိတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါလေ။ဝိပဿနာရှုရဲဆိုတာယုံနာခန္ဓာကိုရှုရတာပဲ။ယုံနာခန္ဓာဆိုတာကိုယ်ငါကောကပြည်ပြီးသားတရားမဟုတ်ဘူး။ဒါကောကကြားတော့ကြားဘူးလေ။ဒါပေမဲ့မသိဘူးဘူး။အဲ့ဒီမသိဘူးတဲ့ယုံနာတရားကိုယခုသိအောင်ကြိုးစားပြီးတော့ရှင်းရတာ။အဲ့ဒီလေရှင်းတဲ့အခါကျတော့အရှင်းအဖြစ်ပြောမှဆိုရင်တတိယတမာတိရဲ့ပညာ။တတိကဘာလို့တာတော့တတိကတော့အတိလေးတက်ထားတာကိုပြောတာပဲမိမိတဏ္ဍာမှာဖြစ်နေတဲ့ဖြစ်စဉ်လေးတွေကိုအတိလေးကတ်ထားခြင်းပဲပါဠိတွေပဲဖြစ်ဖြစ်ဖြစ်နေတာလေးတွေကိုတတိလေးကတ်ထားအတိလေးကတ်ထားပါဠိထူးခြားချက်ရှိတယ်ထူးခြားချက်ရှိတာလေးတွေကိုအတိလေးကတ်ထားငါကောကဒီမိသားလည်းဖြစ်ခြင်းဖြစ်မယ်ငါကောကမတည်သေးတာလည်းဖြစ်ခြင်းဖြစ်မယ်အတိထူးခြားချက်ကလေးတွေကိုအတိတ်ကြီးကပ်ပြီးတော့ကြည့်လိုက်မယ်ဆိုရင်မလွတ်တမ်းကြည့်နိုင်ပါဘူး။အဲ့ဒီမလွတ်တမ်းကြည့်နိုင်သွားခြင်းသည်တတိကင်းခြင်းပဲ။အဲ့တော့တတိကင်းတဲ့အချိန်မှာယုံနာကိုမြင်မိလားမိတော့ယုံနာကိုမြင်ဖို့အခွင့်အရေးသိမရှိသေးဘူး။ပညာနဲ့ယုံနာကိုမြင်ပြီးတဲ့အချိန်မှာတတိကင်းရင်တော့အဲ့ဒီတတိကယုံနာကိုမြင်နိုင်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ပညာမဖြစ်သေးဘဲနဲ့အစာပိုင်းမှာဝိပဿနာရှုခံစားအချိန်မှာတတိကင်းလာကြတော့ယုံနာကိုမြင်ဖို့ဖြစ်ပါတယ်တတိစရာကအတိပဲအတိစရာကရှိတာကိုသိပြလိုက်တာပါမပြည့်စုံမှုမရှိဘူးအရှိတမ်းကိုပြီးပြလိုက်တာအဲ့ဒါတတိယသဘောပဲအဲ့တော့မိမိရဲ့ဉာဏ်ကယုံနာကိုမြင်ပြီးပြီမြင်ဖို့ပြီမြင်အောင်ကြည့်နိုင်ပြီဆိုရင်တော့တတိကလည်းအဲ့ဒီဉာဏ်နဲ့ကြည့်တဲ့ယုံနာကိုသူပြီးပြလိုက်ပါပဲယုံနာကိုမှမတွေ့ဘူးသေးဘူးယုံနာကမှမမြင်ဘူးသေးဘူးဆိုရင်တတိကလည်းပဲယုံနာမဟုတ်တဲ့တနည်းအားဖြင့်ပြောရင်ယုံနာနဲ့ယုံနာဆိုတဲ့ပရမတ်နဲ့တွဲနေတဲ့ပညာကိုသိနေအောင်ပါပဲပညာဆိုတဲ့အသိပုံမှန်တန်ဆိုတဲ့အသိအကောင်းတဲ့ဆိုတဲ့အသိရှိနေအောင်ပါပဲအဲ့ဒါဒါကယုံနာပဲဒါကပုံမှန်တန်ပဲဒါကပညာပဲဒါကပရမတ်ပဲလို့ခွဲတဲ့အကျင့်ဟာခွဲတဲ့အလုပ်ဟာပညာရဲ့အလုပ်ပဲတတိယအလုပ်မဟုတ်ဘူးတတိကရှိတာကိုသိတဲ့အလုပ်ဟာတတိယအလုပ်သို့တော်လည်းပဲတရားနာစဉ်တုန်းကညာတပညာအတိနဲ့ကျမ်းနာထားရတဲ့အချိန်မှာကိုသိလိုက်ရတဲ့အာယုံကလေးတစ်ခုဟာဒါကပညာပဲဒါကပရမတ်ပဲဟောဒါကပရမတ်မဟုတ်ဘူးဒါပညာဖြစ်နေသေးတယ်ဒါကတော့ပရမတ်ဖြစ်သွားပြီလို့တရားနာတော်ကတရားနာကြားချက်ထဲမှာတည်ထားမှုတယ်ဒါကညာတပညာလို့ခေါ်တယ်အဲ့ဒီညာတပညာသိနေတည်ထားပြီဆိုရင်ကိုယ်တော်မကြည့်သေးပေမဲ့ဘုဒ္ဓရာဖြစ်နေတော့ဇာဝနာဝရှိပါပြီအဲ့ဒါကြောင့်ဇာဝနာဝရှိသွားပြီဆိုရင်တော့တတိယအနေထားဟာ ူပြိလိုက်ရတဲ့အပင်ကလေးအပေါ်မှာဒါကတော့ယုံနာပဲဒါကတော့ဒီပုံကချက်လည်းပဲဒါကပညာပဲဒါကပရမတ်ပဲဆိုတော့ခွဲခြားနိုင်တဲ့သဘောလေးအနေနဲ့တော့ရှိပါတယ်ဒါပေမဲ့ဒီသဘောနာသဘောကိုပိုင်ပိုင်နိုင်နိုင်မတွေ့ဘူးသေးဘူးဆိုရင်တော့တတိယအတိကလည်းပဲဒီသဘောနာသဘောကိုပိုင်ပိုင်နိုင်နိုင်သိမှာမဟုတ်သေးဘူးပညာကိုပဲသူသိတယ်ဒါလေးကိုပြန်ပြောပါမယ်ကိုကငါကသိချတာကပညာကိုတကယ်ရှိတယ်လို့သိထားတယ်ပုံမှန်တရားအကောင်းထက်ကိုတကယ်ရှိတယ်လို့သိထားတယ်သဘာဝဆိုတဲ့ယုံနာကိုမသိဘူးသေးဘူးမသိဘူးသေးပေမဲ့တရားနာခြင်းတော့ကတရားဟောတဲ့ပုဂ္ဂိုလ်ကဟောဒီသဘောလေးကတော့ယုံနာပဲဒီသဘောလေးကတော့အကောင်းထက်ပဲဒီသဘောလေးကတော့ပညာပဲဒီသဘောလေးကတော့ပရမပဲလို့ဒီလိုရှင်းပြထားတယ်အဲဒီလိုရှင်းပြလို့အတိနဲ့သိထားတယ်ဝိပဿနာဉာဏ်နဲ့မဟုတ်ပေမဲ့သုတ္တမဉာဏ်လို့ခေါ်တယ်ဇာဂုဏဝအတိနဲ့တော့ဘောဓုတအတိနဲ့တော့သိထားတယ်အဲ့ဒီတော့ဒီနေရာမှာဒီစင်လေးကိုတက်ခတ်ကြည့်လိုက်။ဇာဂုဏဝါနဲ့သိထားတာကယုံနာ။ငါကောသိနေကြကပုံမှန်တရားအကောင်းထက်ပုဂ္ဂိုလ်တ္တဝါငါ။ပုဂ္ဂိုလ်တ္တဝါငါဆိုတဲ့ပုံမှန်တရားအကောင်းထက်ကငါကောသိနေကြသိ။ရုပ်ဝိညာဉ်ပဲခန္ဓာပဲဆိုတာကအခုမှဇာဂုဏဝါနဲ့သိကြသိ။ဒီနေ့ခုကိုရှင်းပြီးတော့ကြည့်လိုက်မယ်ဆိုရင်ပုံမှန်တရားအကောင့်ထဲပညာကြီးကိုသိတဲ့အတိတ်ဒီငါကိုယ်ကလေးကစွဲနေတဲ့သိနေကြအတိတ်ကြီးပဲကျုပ်ဝိညာဉ်ပဲခန္ဓာပဲဆိုတဲ့သိတဲ့အတိတ်ကဇာဂုဏဝါနဲ့သိတဲ့အတိတ်မလို့ခိုင်မာတဲ့အတိတ်မဟုတ်သေးဘူးစိတ်ကိုယ်လည်းကရှိတဲ့အတိတ်ပဲရှိသေးတယ်ငါကလေးကသိလာတာကပုဂ္ဂိုလ်တ္တဝါကသူ့ပုံကခြေလက်အခုဆရာသမားတွေပြောလို့ပြလိုက်တာကကျောင်းတရားနန္တရားပုဂ္ဂတ္တဝါဆိုတဲ့အသေးကသိခိုင်မာနေပြီကျောင်းတရားနန္တရားဆိုတဲ့အသေးကမခိုင်မာသေးဘူးမခိုင်မာသေးတော့စိတ်ကိုယ်ထဲမှာရှိတဲ့အသေးပဲရှိသေးတယ်ဇာဂုဏဝါနဲ့သိတဲ့အသေးပဲရှိသေးတယ်မခိုင်မာသေးဘူးပုဂ္ဂတ္တဝါဆိုတဲ့အသေးကသိခိုင်မာနေပြီဒီတော့ဒီအသေးနှစ်သိထဲမှာဘယ်အသေးပေါ်မှာအစွဲရှိတယ်လို့မြင်တော့ပုဂ္ဂိုလ်တ္တဝါဆိုတဲ့အတိတ်။ဒါကြောင့်မိမဆိုတဲ့အတိတ်ငါဆိုတဲ့အတိတ်အဲ့ဒီအတိတ်ပုံမှာဆိုရဆွဲလေးရှိတယ်။ဘာဆွဲလဲနေရင်တဏှာဆွဲနေတဲ့ချင်းပဲ။ဟောဒီအတိတ်လေးဒီဟောဒီအရာဥထုလေးဒီဒုဝေပေါင်းမဲ့ခပဲချင်းပဲလည်းပဲပုဂ္ဂိုလ်ပဲတ္တဝါပဲလို့အဲ့ဒီလိုဆွဲလိုက်တာကတိတိဆိုရဲလို့ဒီလိုခေါ်တယ်။အဲ့ဒီပုံမှာငါပိုင်တဲ့အရာမဟုတ်လို့သူ့အပေါ်မှာတွေ့ကြတဲ့သဘောလေးရှိတယ်။ကိုယ်ပိုင်ပစ္စည်းမဟုတ်လို့တွေ့ကြတဲ့သဘောလေးအဲ့ဒီတွေ့ကြတဲ့သဘောလေးကတော့တဏှာဆိုတဲ့သဘောပဲ။အဲ့တော့တဏှာဇွဲလေးလည်းရှိနေတယ်ဒိဋ္ဌိဇွဲလေးလည်းရှိနေတယ်။ဒါကပုဂ္ဂိုလ်တ္တဝါဆိုတဲ့အပေါ်မှာဒီပုံကရှိတဲ့အပေါ်မှာတဏှာဇွဲနဲ့ဇွဲနေတယ်ဒိဋ္ဌိဇွဲနဲ့ဇွဲနေတယ်အခုမှဇာဂုဏဝါနဲ့သိရရတဲ့ယုတ်တရားနန္တရားဆိုတာကတကယ်သိရတာမဟုတ်သေးဘူး။ဆရာသမားတွေကပြောလို့ကဒါကယုတ်ဒါကနန်လို့သိရရတာ။ကိုယ်တိုင်မမြင်ဘူးသေးဘူး။ဒါတော့စိတ်ထဲမှာတော့သိနေပြီ။ရှိနေပြီ။တကယ်တော့မမြင်ရသေးဘူး။ဒါကြောင့်မလို့သာမန်အသိပဲရှိသေးတယ်။စွဲတဲ့အသိမဟုတ်သေးဘူး။တကယ်ကိုပိုင်ပိုင်နိုင်နိုင်ဆွတ်ဆွတ်လန်းလန်းကြည်ကြည်လင်းလင်းသိတဲ့အသိမဟုတ်သေးဘူး။ဒါကြောင့်ဒီအသိနှစ်ခုမှာပုဂ္ဂိုလ်တ္တဝါဆိုတဲ့အသိကခိုင်မာနေတယ်။ဒီဝိညာဉ်ပဲဆိုတဲ့အသိကမခိုင်မာသေးဘူး။ဒီအချိန်မှာတတိယနဲ့ကိန်းပြီးတော့ကြည့်လိုက်တဲ့အခါကျတော့အရင်ဆုံးမြင်လိုက်မှာကစွဲပြီးသားဖြစ်တဲ့ပုံမှန်တရားပုဂ္ဂိုလ်တ္တဝါဆိုတဲ့အသိ။ဒါတိကပုံမှန်တရားဒါတိကဒီပုံကားချင်းလဲဒါတိကပုဂ္ဂိုလ်တ္တဝါ။ဒီသိလေးဒီအစွဲလေးကလည်းကိုယ်ကရှိပြီးသားဆိုတော့အတက်ထလိုက်တာနဲ့ဒါဖက်သွားတွေ့တာပဲ အခဲခတ်လိုက်တာနဲ့ဥမာနာရလေးကိုကြည့်လိုက်တယ်နာရလေးကိုပြလိုက်တယ်ဒါပေမဲ့ဟောရကဆွဲလာကြတဲ့အစွဲတွေကရှိနေတော့ဒုပေါင်းကခြေနဲ့ဆိုတဲ့အမြင်မပြောင်းဘူးခြေနဲ့လေးကိုပြလိုက်တယ်ဟောရကဆွဲထားတဲ့အစွဲရှိနေတော့ဒုပေါင်းကခြေနဲ့ဆိုတဲ့အမြင်မပြောင်းဘူးအဲဒီတော့သတိပ္ပံကိန်းနဲ့သတိပ္ပံကိန်းနဲ့ဆိုတာဟာဒုပေါင်းကခြေနဲ့ဆိုတဲ့ပုံမှန်တရားပုံမှန်လည်းသတိပ္ပံကိန်းနေတာပဲအဲ့ဒီပုံမှာအတိတ်ကထားရင်အဲ့ဒီပုံမှာသတိပ္ပဏဂိဉ္စေလို့ခေါ်တယ်။အဲ့ဒီလိုသတိပ္ပဏဂိဉ္စေအခါကျတော့ဒီတိုင်းပဲဒီပုံကခြေနဲ့ဆက်ပုံမှန်တာကိုပဲမပြောင်းမလဲစိုက်ပြီးတော့ကြည့်ရမှာလားဆိုတော့ဒီလိုတော့မဟုတ်သေးဘူး။ဒီလိုစိုက်ပြီးတော့ကြည့်မယ်ဆိုရင်ဒါသမထဖြစ်သွားမယ်။သမာဓိနိမိတ်ဖြစ်သွားမယ်။သမာဓိနိမိတ်ဖြစ်တဲ့အတွက်ဝိပဿနာဖြစ်လာမှာမဟုတ်ဘူး။အဲ့ဒီတော့ဝိပဿနာဖြစ်လာအောင်မလုပ်ရမလဲ။ဒီသတိကိုပဲပြန်သုံးချရမှာပဲ။သတိထရာပါလေသတိထရာအတိပဲအတိကိုပဲပြန်လုံးချရမှာပဲဒီတော့ဒီအတိလေးနဲ့ဒါကပညာဒါကပရမပညာထရာပုံမှန်ထရာအယုံမိတ်ကိုပြောတာပရမထရာကသဘောတရားကိုပြောတာပုံမှန်ထရာအယုံမိတ်နဲ့တွဲပြီးတော့မြင်နေပါလေဆိုရင်သတိကိုပဲပြန်လုံးချပြီးတော့ဟောဒီသတိကမှားနေတယ်ဒီသတိကပုံမှန်ထရာအယုံမိတ်ကလေးဒါကဝင်မြင်ရဘူးဒီသဘောနဲ့သဘောဆိုတဲ့သဘာဝတရားကလေးကိုပဲမြင်ရမယ်ဆိုတဲ့အဲ့ဒီအတွေးကလေးဝင်လာဖို့လိုတယ်။အဲ့ဒီအတွေးလေးဆိုတာလည်းပဲတပတိပဲ။အတွေးဆိုတာအတိပဲအတိဆိုတာတတိပဲ။အတွေးဆိုတာအတိပဲအတိဆိုတာတတိပဲ။ဒါကြောင့်မလို့ပုံမှန်တရားပုဂ္ဂိုလ်တရားငါနဲ့တွဲပြီးတော့မြင်နေပါလေဆိုရင်အတွေးလေးနဲ့ဟောဒါလေးကပုံမှန်တရားပဲ။ဒါကပုဂ္ဂိုလ်တရားပဲ။ဒါကငါပဲ။ဒါအမှန်တိမဟုတ်ဘူး။ဒီတိရတကယ်တိရမယ်ဒီမဟုတ်ဘူးလို့ဒီလိုတွေးပေးရတယ်အဲ့ဒီလိုတွေးပေးခြင်းတွေပဲလေအတိလေးကပ်ပေးခြင်းတွေအဲ့ဒီအတိကပ်ပေးခြင်းတွေပဲလေသတိလေးနဲ့သွားရမယ့်လမ်းကြောင်းကိုအမှန်မှရှင်းပြတဲ့သဘောပဲဥပမာဘယ်ဘက်မှလမ်းတစ်လမ်းညာဘက်မှလမ်းတစ်လမ်းလမ်းနှစ်လမ်းတွေးပြီးဆိုရင်တရားတစ်ပြည့်နဲ့ဆုံးဖြတ်ရမှာပဲဘယ်ဘက်သွားမလားညာဘက်သွားမလားအဲ့ဘယ်ဘက်ကလမ်းမှညာဘက်ကလမ်းမှဆိုညာဘက်ကိုပဲသွားအဲ့ဒီလိုဘယ်ဘက်ကလမ်းမှညာဘက်ကလမ်းမှဆိုတာကိုဘယ်လိုနည်းနဲ့သိမလဲကြိုတင်ကြဖို့ထားရင်ဒီတာပေါ့မရောက်ဖို့ပြင်မယ်ကြိုတင်ပြီးတော့ကြားဖို့ထားတယ်ရှေ့ကျလမ်းနှမျိုးတွေ့မယ်ဘယ်ဘက်လမ်းမသွားနဲ့ညာဘက်လမ်းကိုသွားဘယ်ဘက်လမ်းကလမ်းမညာဘက်လမ်းကလမ်းမဒီလိုကြားဖို့ထားတဲ့အသည့်ရှိထားတယ်အဲဒီလိုကြားဖို့ထားတဲ့အသည့်ဒီဒီနေရာမှာညာတာပညာအသည့်လို့မှတ်အဲဒီအသည့်ကလေးရှိတာတော့ကိုယ်တိုင်မရောက်ဖို့ပြင်မယ်စောစောကတော့မရောက်ဖို့သေးတော့စိတ်ကူးထဲမှာပဲရှိနေသေးတာပေါ့ဟုတ်ကဲ့ဖြတ်ခနဲ့လမ်းလမ်းလမ်းနဲ့တွေးလိုက်ပြီလဲဆိုတော့ချက်ချက်လိုလိုသဘောပေါက်ပါလေ။ဟာဒီဘက်ကဒီဘက်ကတော့မတော်တဲ့လမ်းပဲ။ညာဘက်ကတော့တော်ရမယ်လား။မဟုတ်ပြီဒီနေရာမှာလမ်းလမ်းလမ်းတွေးပြီ။အဲ့ဒီလမ်းလမ်းလမ်းမှာဘယ်ဘက်လမ်းမတော်ရဘူး။ညာဘက်ကတော့တော်ရမယ်။အဲ့လိုလိုသဘောပေါက်သွားတာပေါ့။ဘာဖြစ်လို့သဘောပေါက်တော့စောစောကကြားမှုထတဲ့သဘောပေါက်တာ။မကြားမှုရင်သဘောမပေါက်ဘူး။အဲ့ဒါကြားမှုထတာကညာတာပညာအတိ။တရားနာလို့သိကြတယ်။အဲ့ဒီအသိနဲ့လက်တွေ့လည်းပြီးလိုက်ပေါ့စိတ်ထဲမှာဖြုံးနေဆရာတပည့်တွေ့လိုက်တယ်ဟာဒီမှာလမ်းလေးချက်ကိုတွေ့နေပြီဘယ်လမ်းကတော့မတော်ရဘူးညာလမ်းကတော့ရမယ်ဒီလိုစိတ်ထဲမှာဖြတ်ဆိုတွေ့လိုက်တယ်အဲ့ဒီအတွေးလေးဟာပိုင်ကံတော့အတွေးလေးပဲအမှန်ကိုဥတည်နေတဲ့အတွေးလေးပဲအဲ့ဒီအတွေးမျိုးကိုတာမန်သင်္ကပ္ပတော့ခေါ်တယ်အဲ့ဒီအမှန်ကိုဥတည်နေတဲ့အတွေးလေးနဲ့ညာဘက်ကိုသွားလိုက်ရမှာရောက်တော့တယ်အဲ့ဒါကိုပဲတတိလို့လည်းခေါ်တယ်တတိတရာအတိသတိလေးနဲ့ဟာလမ်းကလေးတစ်ခုတွေ့လိုက်တာလည်းဒီပိုင်းနဲ့ဒါဘယ်ဘက်တော့မသွားရဘူးညာဘက်ပဲသွားရမယ်ဆိုတဲ့သတိလေးကသတိကပ်ပေးလိုက်တယ်သတိပေးပေးလိုက်တယ်ကိုယ်အမှုမှန်မှန်မသွားနေရင်တော့ဘယ်ဘက်လည်းရောက်ချင်ရောက်သွားမယ်ညာဘက်လည်းရောက်ချင်ရောက်သွားမယ်ဒါပေမဲ့သတိလေးကကတ်ထားလိုက်တော့ရှေ့ကျလမ်းလမ်းတွေ့မယ်လမ်းလမ်းတွေ့ရင်ဘယ်ဘက်မသွားရဘူးညာဘက်သွားရမယ်ဆိုတဲ့အသိလေးအဲ့ဒီသတိလေးနဲ့ကတ်ထားပေးလိုက်တဲ့အခါကျတော့တွေ့လဲတွေ့ကောချင်းချင်းစမချင်းချနိုင်တော့လေဘယ်ဘက်ကမသွားရဘူးညာဘက်ကသွားရမယ်အဲ့ဒီတော့လမ်းမှန်ရောက်ပါလားပေါ့အဲ့ဒီလိုပဲမိမိရဲ့စိတ်ထဲမှာလည်းတရားနာတော်ဝင်ပြီးတဲ့အသည့်ကညာတာပညာအသည့်ကြိုတင်ပြီးတဲ့အသည့်ငယ်ငယ်လေးကစွန့်နေတဲ့အသည့်ကဒါမိမိရဲ့တဏ္ဍမှာတဏ္ဍတိတိလို့စွန့်နေတဲ့အသည့်ငယ်ငယ်ကလေးကသဘောပေါက်နေတဲ့အသည့်အဲ့ဒီလိုအသည့်နှစ်မျိုးရှိတဲ့အချိန်မှာလုံးဝကြာခွနာဝမရှိတဲ့ပုဂ္ဂိုလ်ဆိုရင်တော့ပုံမှန်တရားတွေ့တဲ့အမှန်လို့ထင်ပါပဲအကောင့်ထဲတွေ့လည်းအမှန်လို့ထင်ပါပဲဒ ဒုက္ခငါရှင်းလဲတွေ့လာမှန်လို့ထင်ပါပဲဒီနေရာမှာရုပ်ရှိတဲ့ဒီနေရာမှာနာရှိတယ်ဆိုတာသူကြားပါမကြားဘူးပဲမကြားဘူးဆိုတော့ဒီသဘောလေးတွေ့လာလဲဒီသဘောစီကိုစိတ်ကရောက်မှာမဟုတ်ဘူးနာသဘောလေးတွေ့လာလဲနာသဘောစီကိုစိတ်ကရောက်မှာမဟုတ်ဘူးတကောကကြားဘူးထားတယ်ဒုက္ခငါရှင်းလဲစိတ်ကရောက်နေမှာပဲဒါပေမဲ့ဇာတာပရိညာအတိနဲ့ကြားဘူးထားတဲ့ပုံပေါ်များကြတော့သဘောလေးတွေ့လိုက်ပြီဆိုတာနဲ့စိတ်ထဲကအလုံးလုံးကိုအတွေးလေးနဲ့ခွဲခြားတတ်ခွဲခြားတတ်ခွဲခြားဖို့လည်းလိုတယ်ခွဲခြားတဲ့ခွဲခြားတတ်ဖို့လည်းလိုတယ်ခွဲခြားဖို့လည်းလိုတယ်ခွဲခြားတတ်ဖို့လည်းလိုတယ်မခွဲခြားဘဲနဲ့တွေ့ရပဲရှုမယ်ဆိုတော့ဒါတော့မဟုတ်သေးဘူးတွေ့ရပဲရှုမယ်ဆိုရင်စောစောကတရားနာတာဘာမှအတိပဲမရှိတော့ဘူးဇာတာပညာအတိကဘာမှအတိပဲမရှိတော့ဘူးသုတမေယညာဘာမှအတိပဲမရှိတော့ဘူးတွေ့ရပဲရှုမယ်တွေ့ရပဲရှုမယ်တွေ့ရပဲရှုမယ်တွေ့တာရှုမယ်ပေါ်တာရှုမယ်တွေ့တာရှုပေါ်တာရှုဆိုတော့ပေါ်တာကသူကအသိသိပေါ်တာကတော့ပရမသဘောတရားလေးတွေပဲဒါကလည်းသူကပြဉ္ညာနဲ့တွဲပေါ်နေတာဖြစ်တော့ပြဉ္ညာနဲ့တွဲပြီးတော့ရှုမိနေပါပဲအဲဒီတော့ပေါ်တာရှုပေါ်တာရှုဆိုပေမဲ့လို့စိတ်ထဲကနေပြီးတော့တတိလေးနဲ့သာခွဲထုတ်မပေးနိုင်ရင်ပြဉ္ညာနဲ့တွဲပြီးတော့တွေ့နေဟောပါပဲအဲ့လိုပညာနဲ့တွဲပြီးတော့တွေ့နေရင်ဒီအသိဟာမှန်တဲ့အသိလို့မပြောနိုင်ဘူး။ဘာဖြစ်လို့ပညာနဲ့တွဲသိမှလဲ။ငကိုကလေးကငငယ်ကလေးကသိလာတာကပညာသိကို။ငငယ်ကလေးကသိလာတာကဒါကလေးပေါ်ကချိန်လဲ။ဒါကပုံပုံပဲဒါကသတ္တဝါပဲဒါကငါပဲ။ဒီအသိကစွဲနေတယ်။ဒိဋ္ဌိစွဲနေစွဲနေတယ်။တဏှာစွဲနေစွဲနေတယ်။အဲ့လိုစွဲနေတော့ဖြတ်ဆုံးနေလိုက်တာနဲ့စိတ်ကပုံမှန်လာပြီးရပါတယ်။ဖြတ်ဆုံးနေလိုက်တာနဲ့စိတ်ကဒုပုံကချိန်လဲစီရပါတယ်။ဖြတ်ဆုံးမြင်လိုက်တာနဲ့စိတ်ကငါဆိုတဲ့အတိရောက်ပါလေ။အဲဒီကသတိပဋ္ဌာန်ကင်းတော့ပြီးတော့သိလိုက်ပြီ။ဒါပေမဲ့လို့ပုဂ္ဂိုလ်တ္တဝါဆိုတဲ့အစွဲငါဆိုတဲ့အစွဲဒုပ္ပငါရှင်တဲ့ဆိုတဲ့အစွဲပြညာဆိုမပြောက်ဘူးဆိုရင်လည်းအမှန်မြင်တယ်လို့မခေါ်သေးဘူး။ဝိပဿနာဖြစ်ဖို့ဘယ်လိုလဲဘူး။အဲ့ဒါဆိုရင်တော့သတိပဋ္ဌာန်သက်သက်တော့ဖြစ်တယ်။သတိပဋ္ဌာန်ဘာဝနာမဖြစ်တဲ့အတွက်သမထသဘောပဲ။သိရောက်ပါပါပဲအရဟံပတ္တလို့ခေါ်ကြီးတော့ရသဗျာသခင်ကရမယကြီးလက်ထက်ကအနာရမင်းတရေကြီးရှိတယ်အနာရမင်းတရေကြီးဟာဒီကောင်ပေါင်းတဲ့ဝိရဏခံစားရတဲ့အခါကြတော့ရသဗျာသခင်ကရမယကြီးစီကိုသွားပြီးတော့ရှောက်တယ်ရှောက်ပြီးတော့ရှင်သာရိပုတ္တဗိမာန်ကြီးကိုသွားရှောက်ခိုင်းတယ်သူကလည်းတော့မသွားနိုင်ဘူးပေါ့လေအဲ့ဒီတော့သွားလျှောက်ခိုင်းရင်လည်းမြတ်စွာဘုရားကိုတော့ဝေဒနာရဲ့အကြောင်းကိုပဲလျှောက်ခိုင်းတယ်။ယောဂရဲ့အကြောင်းကိုပဲလျှောက်ခိုင်းတယ်။အရှင်သာရိပုတ္တံပရိမေကြီးကိုတော့ယောဂရဲ့အကြောင်းကိုလည်းလျှောက်ခိုင်းတယ်။အိမ်ကိုကြောက်ဖို့လည်းပင်ခိုင်းတယ်။အဲ့ဒီလိုပင်ခိုင်းလိုက်တဲ့အခါမှာအရှင်သာရိပုတ္တံပရိမေကြီးဟာအရှင်အနန္ဒာကိုခေါ်ပြီးတော့အနန္ဒပင်တရေကြီးရဲ့အိမ်ကိုကြောက်လာခဲ့တယ်။အနန္ဒပင်တရေကြီးအိမ်ကိုကြောက်လာပြီးတော့ယောဂရဲ့အကြောင်းကိုမင်းမြန်ပြီးတော့အရှင်သာရိပုတ္တံပရိမေကြီးကတရားဟောပါတယ်။အဲဒီတော့တရားဟောတဲ့အခါကျတော့ဘာဟောလဲ။မိမိရဲ့တဏ္ဍာမှာစွဲနေတဲ့စွဲလေးတွေဖြောက်ဖို့ဒါပဲဟောတာပဲ။နော်။အစွဲလေးတွေဖြောက်ဖို့ဒါပဲဟောတာပဲ။နာရမေတ္တရိကသာတ္တပန်ဆိုတော့ဒိဋ္ဌိဆိုတော့မရှိဘူး။ဒါပေမဲ့သူမှတဏ္ဍာစွဲတော့ရှင်နေသေးတယ်။ဒါကြောင့်ရှင်သာရိပုတ္တံပရိမေကြီးကအဲဒီစွဲလေးတွေမပြောက်ရင်အဲ့ဒီစောလေးတွေမပြောက်ရင်ယုံနာခန္ဓာအပေါ်မှာပြည့်ညက်ကျင်းနေမှာစုံလို့ဒီစောလေးတွေပြောက်ဟောပြရတယ်။အဲ့ဒီတော့ဘယ်ကနေစပြီးတော့ဟောတယ်ဆိုတော့ဒွါရ6ပါးအာယုံ6ပါးဝိညာဉ်6ပါးအဲ့ဒီကနေစဟောတယ်။အဲ့ဒီနေရာမှာဟောတာကတော့ဒီထက်မကဘဲဟောတာပေါ့လေ။ဒါပေမဲ့လို့ဒီနေရာမှာအတိလွယ်ဆုံးကတော့ဒွါရတို့အာယုံတို့ဝိညာဉ်တို့ဒါကတော့အများကအလေးလာပြနေတာဆိုတော့အတိအလုံးဖြစ်တယ်ဒါတော့ပဲပြောပါမယ်။အဲဒါဒွါရနဲ့ပတ်သက်တဲ့ဥပမာပရမအဘကစာပြောလဲမျက်စိကစာပြောတယ်။မျက်စိနဲ့မျက်စိကိုမစွဲနဲ့။တစ်သိကြီးမျက်စိကိုမစွဲနဲ့။နောက်တစ်ခါကျတော့အခြင်းကိုမစွဲနဲ့။နောက်တစ်ခါကျတော့မြင်စိတ်ကိုမစွဲနဲ့။ဒီလိုပြောတာကတော့ဇန္နာရီကတော့ထားလိုက်ပေါ့။အဲ့တော့မျက်စိကိုမစွဲဘူးဆိုရင်မျက်စိကိုကြောင်းပြုတ်ပြီးတော့ဖြစ်ပေါ်လာတဲ့နောက်ထပ်ဒိဋ္ဌိဝိသိကိစ္စနောက်တဏ္ဍာသရုံနဲ့ပတ်သက်တဲ့စိတ်တွေချက်မဖြစ်တော့ဘူးမျက်စိကိုမစွဲဘူးဆိုရင်မျက်စိကိုအကြောင်းပြုတ်ပြီးတော့ဖြစ်ပေါ်လာတဲ့နောက်ထပ်စိတ်တွေမျိုးမဖြစ်တော့ဘူး အဆင်းကိုမစွဲဘူးဆိုရင်အဆင်းကိုကြောင်းပြီးပြီးတော့ဖြစ်ပေါ်လာတဲ့နောက်ထပ်စိတ်တစ်မျိုးမှဖြစ်တော့ဝိညာဉ်ကိုမစွဲဘူးမြင်စိတ်ကိုမစွဲဘူးဆိုရင်မြင်စိတ်ကိုကြောင်းပြီးပြီးတော့ဖြစ်ပေါ်လာတဲ့နောက်ထပ်စိတ်တစ်မျိုးမှဖြစ်တော့အဲ့ဒီနည်းနဲ့ပဲကျန်တာတွေကိုလည်းဒီတိုင်းပဲပြောတာပဲနားကိုမစွဲနဲ့အသံကိုမစွဲနဲ့အကြားစိတ်ကိုမစွဲနဲ့နှာခေါင်းကိုမစွဲနဲ့အနံ့ကိုမစွဲနဲ့နာစိတ်ကိုမစွဲနဲ့လျှာကိုမစွဲနဲ့အရသာကိုမစွဲနဲ့စားစိတ်ကိုမစွဲနဲ့ကာယကြည်ကိုမစွဲနဲ့ဒိဋ္ဌိစရာကိုမစွဲနဲ့ဒိဋ္ဌိစိတ်ကိုမစွဲနဲ့မနောကိုမစွဲနဲ့တွေးတော်စရာကိုမစွဲနဲ့တွေးတော်ချက်စီစိတ်ကိုမစွဲနဲ့ဒါတော့နာမည်တရေကြီးကိုပြောတာကတော့တဏှာဇွဲကိုယူပြီးတော့ပြောနေပဲထားခေါင်းညပရိသတ်တွေကြတော့တဏှာဇွဲကိုဒိဋ္ဌိဇွဲကိုဒီနှမျိုးရှိနေသေးတာဆိုတော့တဏှာဇွဲဒိဋ္ဌိဇွဲနှမျိုးကိုပဲပေါင်းပြီးတော့ပြောရပါမယ်အဲဒီတော့မျက်စိကြည်ဓာတ်ကိုမစွဲနဲ့မျက်စိကိုမစွဲနဲ့တတ္တဝါတွေဟာမျက်စိကိုစွဲနေတယ်။ဘာနဲ့စွဲလဲ။တဏှာနဲ့လည်းစွဲတယ်။ဒိဋ္ဌိနဲ့လည်းစွဲတယ်။အဲ့ဒါမျက်စိအကြည့်ဓာတ်ကိုအတိအကျကတ်ပြီးတော့ကြည့်လိုက်ရင်တတိပဒါတော့ကျင်းသွားတာပဲ။တတိပဒါကျင်းသွားပြီမဲ့လို့လည်းပဲ။ဘယ်ငယ်ကလေးကသိလာခဲ့တာကမျက်စိအကြည့်ဓာတ်ဒီမျက်စိဒီငါမျက်စိ။ငါမျက်စိဆိုတော့ဒိဋ္ဌိပဲ။အော်မျက်စိဒီကောင်းတယ်မကောင်းဘူးဆိုတော့တဏှာစွဲ။ဓာမေစိတ္တကဒိဋ္ဌိစေမျက်စိကလေးကောင်းတယ်မကောင်းဘူးဆိုတာကတဏှာစေအဲ့ဒီဆွဲလေးတွေဟာငယ်ငယ်လေးကဖြစ်နေကြဆွဲလေးတွေပဲအဲ့ဒီလိုပဲဆင်းနဲ့ပတ်သက်ရင်လည်းပဲဒါကငါသားပဲဒါကငါသမီးပဲဒါကပုဂ္ဂိုလ်တ attva ပဲဒါကဒုပဲပေါင်းမယ်ခါပဲချိပဲလည်းပဲအဲ့ဒီလိုဆွဲတာကဒိဋ္ဌိစေအဲ့ဒီဆွဲပုံမှာနော်ဟောသွားလို့ကောင်းတယ်ကောင်းတယ်သွားလို့ကောင်းတယ်သွားလို့မကောင်းတယ်သွားလို့မကောင်းဘူးအဲခြေတော့ကကောင်းတယ်ခြေတော့မကောင်းဘူးထိုင်လို့ကောင်းတယ်ထိုင်လို့ကောင်းတယ်ထိုင်လို့မကောင်းတယ်ထိုင်လို့မကောင်းဘူး။အဲခြေတော့ကယောဂရှိတယ်။အဲခြေတော့ကနားတဲ့သဘောရှိတယ်၊ကိုက်တဲ့ကိုက်တဲ့သဘောရှိတယ်။ကိုက်တဲ့ယောဂရှိတယ်၊နားတဲ့ယောဂရှိတယ်။ဒီခြေတော့မှာဒီလိုပုံမှန်တရားရှိနေတယ်၊ဒီလိုသဘောဝါရှိနေတယ်စသဖြင့်။သိလိုက်ရတဲ့သဘောဝါလေးနဲ့ဒီပုံမှန်ရှိနေတယ်တွဲတွဲပြီးတော့မြင်နေတယ်။အဲ့ဒါအစွဲတစ်ခုပဲ။နားတာလေးမြင်လိုက်တာနဲ့ခြေတော့ကနားတယ်။ကျင်တာလေးမြင်လိုက်တာနဲ့ခြေတော့ကနားတယ်။ကိုက်တာလေးမြင်လိုက်တာနဲ့ခြေတော့ကကိုက်တယ်။နာရလေးသိလိုက်တာနဲ့ငါနာတယ်၊ကျင်နာလေးသိလိုက်တာနဲ့ငါသိတယ်၊ကြိုက်တာလေးသိလိုက်တာနဲ့ငါကြိုက်တယ်။အသိကလေးသိလိုက်တာနဲ့အသိလေးပေါ်တာနဲ့ငါသိတယ်။အတွေ့လေးပေါ်တာနဲ့ငါတွေ့တယ်ဒီလိုကို။ငါဆိုတဲ့ဆွဲဟာငငယ်လေးကဆွဲထားပြီးသားဖြစ်လို့အလေးချင်းဖြစ်နေပြီ။ပုဂ္ဂိုလ်တ attva နဲ့ဆွဲတဲ့ငငယ်လေးကဆွဲထားပြီးသားဒါဖြစ်လို့အလေးချင်းဖြစ်နေပြီ။အဲဒီပုဂ္ဂိုလ်တ attva နဲ့ပတ်သက်လို့ငါနဲ့ပတ်သက်လို့ဒီပုဂ္ဂိုလ်ရှင်းနေတဲ့ပတ်သက်လို့အသိပြင်းနေပြေးတယ်မပြေးခြင်းနဲ့ပြေးတယ်မပြေးဘူး။အစင်ပြင်းတဲ့သဘောကြတဲ့အစင်မပြင်းတဲ့စိတ်ထဲမှာစိတ်ညစ်တဲ့သဘောဖြစ်တယ်။အဲ့ဒါလေးတွေကလည်းငယ်ငယ်လေးကဖြစ်နေကြမလို့သူကလည်းအများကြီးဖြစ်နေတာပဲ။အဲ့ဒါဆွဲလို့ခေါ်တယ်။အဲ့ဒီဆွဲလေးတွေဟာနော်ကိုယ်ကတည်းကမသိတာပဲမဲ့စိတ်ထဲမှာရှိနေတာပဲ။အဲ့ဒါလေးတွေကိုမဆွဲရဘူး။ဘာလို့မဆွဲမလဲ။ဒိဋ္ဌိနဲ့မဆွဲနဲ့တဏှာနဲ့မဆွဲနဲ့။အဲ့ဒါအဲ့ဒီဆွဲလေးတွေကိုဘာနဲ့ခွာမလဲ။သာတဲ့ရေးကြည့်တာပေါ့ဒီနေရာမှာခေါင်းပုံခေါင်းလေးကပြေးရေးကြည့်တာပေါ့ငယ်ငယ်တည်းကပြီးနေတာဆိုတော့စိတ်ကအလိုလိုကိုနော်သူ့ကိုအထုစိတ်ကိုနေကြမလို့ကိုတန်းမြင်လိုက်တာနဲ့ဒီစိတ်ကတန်းဝင်လာတာပဲတန်းပြီးတော့အာယုံပြလိုက်တာနဲ့ပုဂ္ဂိုလ်တ attva ဆိုတဲ့ဆွဲလေးတန်းပေါ်လာတာပဲငါနဲ့ပတ်သက်တဲ့ဆွဲလေးတန်းပေါ်လာတယ်ပုဂ္ဂိုလ်တ attva နဲ့ဆွဲလေးတန်းပတ်သက်တဲ့ဆွဲလေးတန်းပေါ်လာတယ်ဒီပေါ်ကခြေထဲနဲ့ပတ်သက်တဲ့ဆွဲလေးတန်းပြီးတော့ပေါ်လာတယ်ဟောဒုက္ခလာလိုက်တာဒုလေးမြင်လိုက်တယ်ပေါင်မြင်လိုက်တယ်ခြေတော်မြင်လိုက်တဲ့ငါတို့သိလိုက်တဲ့အဲ့ဒီဆွဲလေးတွေကငယ်ငယ်ကလေးကဖြစ်နေကြဆွဲဆိုတော့ပေါ်နေတာပဲအဲ့ဒီလိုပေါ်နေတာကိုခွာတဲ့အခါကျတော့ဒီဆွဲလေးကိုခွာတဲ့အခါကျတော့မဆွဲနဲ့ဆိုတော့မကြည့်လို့မရဘူးမဆွဲအောင်လုပ်ဖို့ပဲလိုတယ်မျက်စိကိုတော့မကြည့်လို့မရဘူးနားမကြည့်အဆင်းကိုမကြည့်လို့မရဘူးမျက်စိကိုမကြည့်လို့မရဘူးကြည့်မှသတိပဋ္ဌာန်ဖြစ်တယ်သိမှသတိပဋ္ဌာန်ဖြစ်တယ်ဒါတော့မိမိကထိုင်နေတဲ့လည်းခန္ဓာကိုယ်ကိုကြည့်နေမယ်။ဈဉ္ညာရှောင်းတဲ့ခန္ဓာကိုယ်ကိုကြည့်နေမယ်။ကြည့်နေတဲ့အခါကျတော့ဘာတွေ့မလဲ။နော်။ဒွါရလည်းတွေ့ခြင်းတွေ့မယ်။အာယုံလည်းတွေ့ခြင်းတွေ့မယ်။ဝိညာဉ်လည်းတွေ့ခြင်းတွေ့မယ်။ဒွါရသရကမျက်စိနာနဲ့ကောက်လျာကိုစိတ်။အာယုံသရကအစင်တအနာရတာဒုတိယစီအချတွေ့စီရ။ဝိညာဉ်သရကမျက်စိကြားစိတ်စသည်။တစ်ခုခုတော့သူတွေ့နေမှာပဲ။ဟိုမှာပူရာလေးကိုတွေ့လိုက်တယ်ပူရာလေးကိုတတိယပြီးကြည့်လိုက်တော့ပူရာလေးကိုတွေ့လိုက်ပြီပူရာသဘောလေးကိုတွေ့လိုက်ပြီဆိုကြတဲ့ကောင်က အဲ့ဒီပူတဲ့သဘောလေးပမာဖြစ်ခြေတော့မှာဖြစ်ခြေတော့တဲ့ကာယအခြေဟောကာယခြေတရာပုံမှန်တရာတယောက်ပါပဲကာယခြေတရာကနော်ကာယခြေတရာကဒွါရပုံမှန်တရာတရာကအာယုကာယခြေတရာကဒွါရပုံမှန်တရာတရာကအာယုစိတ်ကတယောက်ပါပဲဟောခြေတော့တဲ့ပုံမှန်တရာတယောက်ပါပဲကာယအခြေဆိုတဲ့ခြေတော့မှာနာနေခြေတော့တဲ့နေရာလေးကနာနေတာပါလားခြေတော့တဲ့နေရာလေးကပုံနေတာပါလားတယောက်ပါပဲဆက်ချက်ရပါပြီเอองานาเรตระสิกนี้ขึ้นมาพี่งานาเรตระสิกนี้ขึ้นมาพี่ဆိုရင်အဲ့ဒီစိတ်ကလေးကဒိဋ္ဌိဆိုရင်ပါနေပြီအဲ့ဒီงานาလေးတွေအဲနာတာလေးနဲ့ပတ်သက်လို့စိတ်ကလေးဖြစ်နေတယ်ပျောက်ချင်တယ်မပျောက်ချင်ဘူးပျောက်ချင်တယ်ဆိုရင်ဒါတဏှာဆိုအဲမပျောက်လို့စိတ်ကြီးတယ်ဆိုရင်ဒါဒေါသဆိုအဲ့ဒီပျောက်ချင်တယ်မပျောက်ချင်ဘူးဆိုတာဟာလည်းအောင်းကြည့်လိုက်တော့တဏှာနဲ့ဒေါသဆိုပေမဲ့တကယ်ပေါင်းကြည့်လိုက်တော့ဒါတဏှာဆိုပေါ့အဲ့တော့တဏှာဇောလေးဖြစ်နေတယ်ဒိဋ္ဌိဇောလေးဖြစ်နေတယ်အဲ့ဒီဇောလေးတွေဟာမသိမသားလေးကပ်ကပ်ပြီးတော့ဖြစ်နေတယ်အဲ့ဒီလိုကပ်ကပ်ပြီးတော့ဖြစ်နေတာကိုမဖော်လို့ရမလဲသာသနာ့ကညာတာပညာအတိနဲ့တရားနာတော့ကပြီးခဲ့တဲ့အတိမှာဒီသဘောလေးကယုတ်ဒီသဘောလေးကနာဒီသဘောလေးကခန္ဓာဒီသဘောလေးကဒီဘောင်ကခြေလက်ဒီဘောင်ကခြေလက်ကိုမြင်မြင်မှာဒီဘောင်ကခြေလက်ကပညာကျောသဘောနာသဘောကပရမကျောဘောကခြေလက်မြင်အမြင်မှကျောသဘောနာသဘောတွေမှအမြင်မှဒီလိုဈာဘုနာဝါလေးတွေကရှိထားတာကိုအဲဒီလိုဈာဘုနာဝါလေးရှိထားတဲ့အခါကျတော့မမြင်ငယ်တော့ငရဲကဈာဘုထားပြီဆိုတော့မြင်လိုက်ရတဲ့အခါမှာဒုဘောကခြေလက်ဆိုတဲ့အစောလေးဝင်လာတဲ့နေ့တည်းနဲ့ဟာဒီအစရမဟုတ်ဘူးဒီနေရာမဟုတ်ဘူးဒီနေရာမှားတယ်အဲဒီလိုမှားတယ်ဆိုတာကိုဒီအချိန်မှာဘယ်သူကဆုံးဖြတ်မလဲဘုရားကဆုံးဖြတ်မလို့ဆိုဉာဏ်ရှင်ဉာဏ်နဲ့ပုံကုန်များဆိုရင်ဉာဏ်ကဆုံးဖြတ်တယ်ပဲပြောပေါ့ဒါပေမဲ့ဉာဏ်ဖြစ်ဖို့အသင်းနဲ့မဖြစ်သေးဘူးဆိုရင်တော့တတိဆိုတဲ့တရားကဆုံးဖြတ်တယ်လို့ပဲပြောရပါမယ်အဲ့တော့တတိရင့်လာရင်သမာဓိဖြစ်မယ်သမာဓိရင့်ရင်ပညာဖြစ်မယ်အဲ့တော့တတိသမာဓိရင့်မှပညာဖြစ်တာဆိုဘယ်အဆင့်မှပညာဖြစ်မယ်ဘယ်အဆင့်မှသမာဓိဖြစ်မယ်ဘယ်အဆင့်ကတတိဖြစ်မယ်ဆိုတဲ့အဆင့်ကိုပဲပြောနိုင်တယ်မင်းမြတ်တဏ္ဍာမှာနှစ်ရက်တည်းဖြစ်လာတာလေးကြတော့အဲ့ဒီပြိလိုက်တာလေးကဒါကတတိတာဒါကသမာဓိတာဒါကပညာသာဆိုတာကြတော့ကိုယ်ကိုယ်တိုင်လည်းခွဲပို့ရခက်တယ်။သူများကလည်းလာပြီးတော့ခွဲပို့ရခက်တယ်။သူရဲ့အဆင့်နန္တရားတစ်ခုရဲ့အဆင့်ဟာဘယ်တိုင်းဓာတိဖြစ်တယ်ဆိုတာဟာဒါကပြောမယ်ဆိုလို့ရှိရင်အပင်ရှင်ရမှာဒီတိချာချာပြောနိုင်တာကိုအဲ့ဒါကြောင့်မလို့ဒီကနည်းပဲနင်းလမ်းပဲပြေးလို့ရမယ်။တကယ်တမ်းဆုံးဖြတ်ချက်ချဖို့ကြတော့မဆုံးဖြတ်နိုင်ဘူး။အဲ့တော့တတိနဲ့သိတာလည်းဖြစ်ခြင်းဖြစ်မယ်။သမာဓိနဲ့သိတာလည်းဖြစ်ခြင်းဖြစ်မယ်။ပညာနဲ့သိတာလည်းဖြစ်ခြင်းဖြစ်မယ်။အဖြစ်နိုင်ဆုံးကတော့တရားရှိမှခါစားယောဂီပုဂ္ဂိုလ်များမှာအဖြစ်နိုင်ဆုံးကတော့တတိပဲရှိသေးတယ်။သမာဓိပညာအဆင့်ဟာနည်းနည်းလေးကြိုးစားဖို့လိုသေးတယ်။တတိအဆင့်ပဲရှိသေးတယ်။အဲ့ဒီတတိအဆင့်ကတတိသရာပါလေတတိသရာအတိပဲ။အတိသရာကကြိုတင်သိတာတဲ့အတိကျေတည်တတ်တဲ့အတိနဲ့အခုဒီနေရာမှာတိုက်ပြီးတော့ကြည့်တဲ့အတိအဲ့ဒါကိုတတိလို့ဒီလိုခေါ်တာကိုကျေတည်ပြီးတော့ဒီလိုသိတာလဲအခုဒီနေရာမှာဒီလိုတွေ့နေပြီဒါကြောင့်မလို့ဒီနေရာလေးကမှားသလားမှားသလားတကယ်ယုံလားတကယ်နံလားဒါကယုံလားဒါကနံလားဒါကသဘာဝတရားလေးလားဒါကပညာလားဒါကပရမတ်လားဆိုတာကိုသိချင်မှာအတိလေးကတ်ထားရင်တော့မှန်မှန်ကန်ကန်သိနိုင်ပါတယ်အတိမကဖဲနဲ့မြင်တာကိုကြည့်မြင်တာကိုကြည့်ပေါ်တာကိုကြည့်ပေါ်တာကိုကြည့်ဆိုရင်တော့ဒါလည်းတတိတော့ပါတော့ပါသွားတာပဲဒါပေမဲ့အဲ့ဒီအတိကတော့ဝိပဿနာဖြစ်ဖို့သိပြီးတော့ပညာဖြစ်ဖို့သိပြီးတော့မလိစားဘူးတမာရီဖြစ်ဖို့ပဲရှိတယ်အဲ့တော့တတိထဲမှာအာဒါကယုတ်ဒါကနာဒါကပုံမှန်တရာဒါကသဘောတရားဒါကပညာဒါကပရမတ်ပုံမှန်တရာဒါကပညာသဘောတရားလေးကပရမတ်ပေါ်မန္တရာကောင်းတဲ့ရှိကပညာသဘောတရားလေးကပရမတ်ငါလို့သိရင်အတိမှပုဂ္ဂတဘာလို့သိရင်အတိမှသဘောတရားတိမှအတိမှအဲဒီလိုသိနေတဲ့အတိကလေးအဲဒီသိနေတဲ့အတိကလေးအာကုန်းနဲ့တနည်းအားဖြင့်ပြောညာပညာတိကလေးအာကုန်းနဲ့တတိတရားကလေးကဒီနေရာမှာချက်ခနဲ့မြင်လိုက်တာနဲ့ဒီပြန်နဲ့ချက်ခနဲ့သဘောပေါက်နေရမယ်ချက်ခနဲ့မြင်လိုက်တာနဲ့ချက်ခနဲ့သဘောပေါက်နေရမယ်သဘောပေါက်နေရမယ်ဆိုတော့ဘလို့ဖြစ်မှသဘောပေါက်ရမလဲစိတ်ဝင်စားနေရင်သဘောပေါက်တာပဲတတိနေထားနေသဘောပေါက်တာပဲအတိနေကတ်နေသဘောပေါက်တာပဲအခုနောက်တော့ကရဝေးကလာတဲ့ကားမောက်လာတဲ့ရှင်းမှလည်းကုတိမဲ့ဘယ်ဘက်မသွားရညာဘက်သွားရမယ်ဆိုတာကျူတင်သိထားပြီမဲ့လို့တတိပဋ္ဌာန်မှုဆိုရင်တော့ဘယ်ဘက်နဲ့မောင်းမိခြင်းမောင်းမိတော့မှာပဲညာဘက်လည်းမောင်းမိခြင်းမောင်းမိတော့မှာပဲ တင်ပြီးတော့တတိကပြီးတော့ထားတဲ့ပုံကများကြတော့မြင်လိုက်တာနဲ့တပြိုင်နက်ဘယ်ဘက်မသွားရဘူးညာဘက်ပဲသွားရမယ်ဆိုတာချက်ချင်းအလိုလိုသဘောပေါက်သွားတယ်လို့အဲဒီလိုပဲမိမိတဏ္ဍာမှာလည်းတတိလေးကပ်ပြီးတော့ကြည်နေရပါပဲတတိလေးကပ်ပြီးကြည်နေရမှာပဲကိုယ်ဓာတ်လေးတွေ့တယ်အိဓာတ်လေးတွေ့တယ်နာဓာတ်လေးတွေ့တယ်ကျင်ဓာတ်လေးတွေ့တယ်ကတ္တာလေးတွေ့တယ်စဉ်းစားဓာတ်လေးသတိထားမိနေတယ်တွေးတော့ဓာတ်လေးသတိထားမိနေတယ်ကျွတင်ပြီးတော့ဒီလေးကပ်ကပ်ကပ်ကပ်ပြီးတော့ကြည်သွားတဲ့အခါတော့တွေ့လဲတွေ့လိုက်ပြီလဲဆိုရောဟောဓာတ်လေးကပညာပဲဓာတ်လေးကပရမပဲဓာတ်လေးကငါလို့ထင်နေတာပဲဒီငါလို့ထင်နေတာမှားတယ်ဒီကတည်းကကျတော့ဒါငါမဟုတ်ဘူးဒါကပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဒါကတဘာဝတရားလေးပဲဆိုတဲ့အသိဟာဖြတ်ခနဲ့ဖြစ်သွားတာပဲအဲဒီဖြတ်ခနဲ့ဖြစ်သွားတဲ့အချိန်ဟာအဖြစ်နိုင်ဆုံးကတော့တတိပဲသူတဲ့အာကောင်းရင်တော့သမာဓိသူတဲ့အာကောင်းရင်တော့ပညာဖြစ်နိုင်တယ်အဲဒါကြောင့်မလို့အရှင်သာရိပုတ္တရာမကြီးကအနာတမေသတိကြီးကိုပြောတဲ့နေရာမှာခန္ဓာကိုယ်မှာရှိတဲ့နော်ဘယ်ရောက်ပဲနာဘယ်ခန္ဓာကိုယ်မှာမစွဲနဲ့မစွဲနဲ့ဆိုတာဘာနဲ့မစွဲရပါလဲတဏ္ဍာနဲ့လည်းမဆွဲနဲ့ဒိဋ္ဌိနဲ့လည်းမဆွဲနဲ့ဆွဲမိမှာဆိုလို့အရှင်သာရိပုတ္တရာပရိမတ်ကြီးကဟောနေတာတကယ်လို့ဆွဲမိမယ်ဆိုလို့ရှိရင်ဒါဆွဲရမှာတော့မှာပဲတဏ္ဍာနဲ့ပဲဆွဲဆွဲဒိဋ္ဌိနဲ့ပဲဆွဲဆွဲဆွဲမိရင်တော့မှာတော့မှာပဲအဲဒီလိုဆွဲနေရင်တဏ္ဍာနဲ့ဆွဲရင်လည်းဟောဒီမြင်လည်းရတဲ့အာယုံကလေးအပေါ်မှာတဏ္ဍာရဲ့တတ်မှတ်မှုလေးတဏ္ဍာရဲ့ကြွတ်တာမှုလေးကကပ်သွားကပ်သွားမှာပဲဒိဋ္ဌိနဲ့ဆွဲမိရင်တော့ပုဂ္ဂိုလ်တရားငါဆိုတဲ့အမြင်လေးရောက်သွားမှာပဲအဲ့ဒါဘုန်းကြီးပရိသတ်တွေလည်းပဲမိမိရဲ့တဏ္ဍာမှာဗာတရားလေးပဲပေါ်ပေါ်ဒိဋ္ဌိဆိုတဲ့ဆွဲလေးမဖြစ်အောင်ကြိုးစားဒိဋ္ဌိဆိုတဲ့ဆွဲလေးမဖြစ်အောင်ကြိုးစားတဏ္ဍာနဲ့တွဲတာတဲ့သဘောမျိုးလေးမဖြစ်အောင်ကြိုးစားအဲ့ဒါမဖြစ်အောင်ကြိုးစားရင်အကျိုးတရားမှုကဘာဖြစ်မလဲဆိုတော့လေမျက်စိကြည့်တာကမဆွဲရင်မျက်စိကြည့်တာကမမိပြီးတော့နောက်တာဖြစ်ပေါ်လာတဲ့စိတ်တမျိုးမဖြစ်တော့ဘူးတဲ့နားကြည့်တာကမဆွဲရင်နားကြည့်တာကကြောင်းပြီးတော့နောက်တာဖြစ်ပေါ်လာတတ်တဲ့စိတ်တမျိုးမဖြစ်တော့ဘူးတဲ့အဲ့ဒီဖြစ်ပေါ်လာတဲ့စိတ်တဲ့မျိုးဆိုတာဘာရဲ့လို့တော့မပြောဘူးနော်သက္ကုနေတိတာဝိညာဏဒီလောက်ပဲပြောတာရူပနေတိတာဝိညာဏသက္ကုနေတိတာဝိညာဏမျက်စိကိုမဆွဲဘူးဆိုရင်မျက်စိကိုမှီးတဲ့ဝိညာဏမဖြစ်တော့ဘူးရူပနေတိတာဝိညာဏအဆင်းကိုမဆွဲဘူးဆိုရင်ရုပ်ကိုမှီးပြီးတော့ဖြစ်တဲ့တောက်တာဝိညာဉ်တစ်ခုမဖြစ်တော့ဘူးအဲ့ဒါဘာပြောတာလဲဆိုတော့စဉ်းစားနေဆိုရင်စဉ်းစားသေးဖြစ်မှာပဲဒိဋ္ဌိနဲ့ဆိုရင်ဒိဋ္ဌိသေးဖြစ်မှာပဲဒါပြောတာပါအဲ့ဒါတဏှာနဲ့ဆွရင်တဏှာစိတ်ဖြစ်နေမယ်တဏှာစိတ်ဖြစ်နေရင်တဏှာတော့ကဥပါဒါကံဆိုတဲ့သဘောမျိုးတွေဆက်တော့ပါပဲဒိဋ္ဌိနဲ့ဆွရင်လည်းဒိဋ္ဌိဖြစ်မှာပဲဒိဋ္ဌိနဲ့ဖြစ်ရင်လည်းဒိဋ္ဌိဆိုတဲ့ဥပါဒါနောက်ကလည်းကံဆိုတဲ့အကျိုးဆက်တွေဖြစ်တော့ပါပဲအဲ့ဒါဆိုရင်သမုဒိယသစ္စာလေးတွေဖြစ်နေပြီအဲ့ဒီလိုတော့စိတ်တည်းမျိုးမဖြစ်အောင်ဘာလို့ကံလဲမဆွဲနဲ့မဆွဲရင်အသေးသေးတော့နောက်ထပ်ပေါ်လက်တန်းစိတ်တခုမဖြစ်တော့ဘူးအဲ့ဒီလိုပေါ်လက်တန်းစိတ်တခုမဖြစ်တော့ဘူးဆိုရင်ပဲစိတ်နဲ့ပဲဖြစ်နေပါလေဉာဏ်စိတ်နဲ့ပဲဖြစ်နေမယ်ပရမတော့တတိပေါ့တတိကနေပြီးတော့တတိနဲ့တမာရီတမာရီကနေတတိနဲ့ဉာဏ်စိတ်အဲ့ဒီဉာဏ်စိတ်ကလေးဖြစ်လာမှာပဲအဲ့ဒီဉာဏ်စိတ်ကလေးဖြစ်လာပြီဆိုရင်ဒါအမြင်မှလေးတွေရသွားတယ်အဲ့ဒီတော့တတိယတမာရီရဲ့ပညာရဲ့ဆိုတာကစကားအဖြစ်တာ၃မျိုးခွဲပြီးတော့ပြောနေရတာကိုဒီကတိုင်းကြတော့ဘယ်နေရာမှာတတိအစဉ်ဘယ်နေရာမှာတမာရီအစဉ်ပဉ္စမပညာစစ်တာပြောရတာဖြစ်ပါလေ။အဲဒီတော့မိမိတဏ္ဍာမှာဘယ်စိတ်မဲ့ရောက်ရောက်ပြစ်စားမရှိဘူး။ဒါကလည်းခွဲနေဖို့လည်းမလိုဘူး။တတိစိတ်မဲ့ဖြစ်ဖြစ်၊သမာဓိစိတ်မဲ့ဖြစ်ဖြစ်၊ပညာစိတ်မဲ့ဖြစ်ဖြစ်အရေးကြီးဆုံးကဘာတော့။အရေးကြီးဆုံးကတော့ပုဂ္ဂိုလ်တ attva ဆိုတဲ့ဆွဲလေးမရှိဖို့လိုတယ်။ဒုဗ္ဗံဃာခြေလက်ဆိုတဲ့ဆွဲလေးမရှိဖို့လိုတယ်။ပုံမန္တရာဆိုတဲ့ဆွဲလေးမရှိဖို့လိုတယ်။ဒါပဲ။ဒါအဓိကပဲဝိပါကရှုတဲ့နေရာမှာ။အဲဒီတော့ဘယ်လိုပဲဖြစ်ဖြစ်တတိကပြီးတော့ကြည့်လိုက်တော့တတိပဌာန်တော့ကင်းနေမှာပဲတတိပဌာန်ကင်းနေပြီဆိုရင်အကုန်လုံးတော့သိနေမှာပဲဒါပေမဲ့သိတဲ့အပေါ်မှာငယ်ငယ်ကလေးကသိလာတဲ့စွဲလေးတွေရှိသားပြီဆိုရင်ဒိဋ္ဌိသဘောလေးလည်းကပ်နေမှာပဲကဏ္ဍသဘောလေးလည်းကပ်နေမှာပဲအဲဒီလိုမကပ်အောင်အဲဒီစွဲလေးတွေဖယ်ထုတ်ဖို့လိုတယ်အဲဒီစွဲလေးတွေကိုတတိပဌာန်ကင်းအောင်လုပ်နေတော့မဖယ်ထုတ်နိုင်ဘူးကြိုတင်ပြီးတော့ညာတာပရိညာအသိနဲ့သိထားတယ်ဆရာသမားတွေပြောထားတဲ့တရားလာကြထားရတဲ့တရားအဲ့ဒီတရားအားကိုးနဲ့တတိလေးနဲ့ဗေနိညာနေရတဲ့မှာဘယ်ဘက်ကမဟုတ်ဘူးညာဘက်ကဟုတ်တယ်ဆိုတော့အဲ့ဒီလိုအစင်မှန်ဖြစ်တဲ့ယုံနိုင်နဲ့အစင်မှန်မဟုတ်တဲ့ပုဂ္ဂိုလ်သတ္တဝါငါနဲ့ခွဲထုတ်ခွဲထုတ်ပြီးတော့သွားရမှာပဲအဲ့ဒီလိုခွဲထုတ်ခွဲထုတ်ပြီးတော့သွားတဲ့နေရာမှာဝရိယဆိုတဲ့တုံအားလေးနဲ့ပါဖို့လိုတယ်စူးစမ်းပြီးတော့ခွဲထုတ်စူးစမ်းပြီးတော့ခွဲထုတ်ဒ ကျိုးသားပြီးတော့ခွဲထုတ်တဲ့အခါမှာတတိယအတိယတတိယအတိယတတိယအတိယအဲ့ဒီတတိယအတိယကလေးနဲ့ခွဲထုတ်လိုက်လို့နော်တတိယအတိယနဲ့ခွဲထုတ်လိုက်လို့မကြည့်နဲ့မကြည့်ထိုက်တဲ့ပုဂ္ဂိုလ်တ attva ဆိုတဲ့ပညာအကောင့်ထဲဆိုတဲ့ပညာအရာထုဆိုတဲ့ပညာပုံမှန်တရားဆိုတဲ့ပညာအဲ့ဒီပညာကိုမမြင်တော့ဘဲနဲ့တကယ်သဘာဝစင်မှန်ဖြစ်တဲ့ပရမတ်စေကိုမြင်အောင်ကြည့်နိုင်ပြီဆိုရင်တော့ဒါသမာဓိနဲ့ဖြစ်လာတာပဲဉာဏ်နဲ့ဖြစ်လာတာပဲအဲ့ဒါကြောင့်မလို့လူရင်းချုပ်ပြောရမယ်ဆိုလို့ရှိရင်ဝိပဿနာရှုတဲ့အခါမှာငယ်ငယ်ကလေးကဆွဲလာကြတဲ့ဆွဲလေးတွေရှိတယ်။အဲဒီဆွဲလေးတွေကကိုသိနေကြဆွဲလေးတွေဒိဋ္ဌိဆွဲနဲ့တဏှာဆွဲကိုသိနေကြကချက်ခနဲ့မြင်လိုက်တာနဲ့ဒုပုံကဖြစ်တယ်။ချက်ခနဲ့မြင်လိုက်တာနဲ့ငါချက်ခနဲ့မြင်လိုက်တာနဲ့ပုံမှန်တရားအဲ့ဒါလေးတွေကိုတတိလေးနဲ့ခွတ်ထုတ်ပေးပါတတိလေးနဲ့ဖယ်ရှားပေးပါဒီနေ့ဖယ်ရှားပြီးတော့တမာရီလေးနဲ့ဆိုက်ဆိုက်ဆွတ်ဆွတ်ပြီးတော့ကြည့်ပေးပါနော်ကြည့်ကြတာတော့နှစ်မျိုးမြင်ရောမြင်ကောင်းမြင်မယ်ဒါပေမဲ့နောက်ပိုင်းမှာတစ်မျိုးတည်းပဲမြင်ပါစေဆက်ကြပါစို့သပွဲပေါ်မှာဖက်ကွာကလေးတလုံးတင်ထားတယ်အပေါ်ရန်ကနေရှင်းပြလိုက်တဲ့အခါကျတော့သပွဲနဲ့တွေ့မယ်ဖက်ကွာနဲ့တွေ့မယ်ဘလောက်ပဲဖက်ကွာကိုစိုက်ကြည့်ပါဆိုပေမဲ့နော်ဘလောက်ပဲဖက်ကွာကိုစိုက်ကြည့်ပါဆိုပေမဲ့စိုးစိုက်အနေနေပြီးမယ်ဆိုရင်သဝဲနဲ့ဖန်ကွယ်တွဲပြီးတော့မြင်နေအောင်ပါပဲအဲ့ဒါကိုမိမိကနေစူးစိုက်အကောင်းကောင်းလေးနဲ့ဩတတိယတတိကလေးကလည်းဖန်ကွယ်ကိုကြည့်ရမယ်ဖန်ကွယ်ကိုကြည့်ရမယ်ဖန်ကွယ်ကိုကြည့်ရမယ်ဆိုတဲ့တတိကလေးကကြင်ပြီးအဲ့ဒါကိုကြင်ပြီးတဲ့အခါကျတော့သမာဓိလေးကလည်းစူးစိုက်အကောင်းကောင်းလေးနဲ့စိုက်ဆက်ဆက်ဆက်ပြီးအဲ့ဒါကိုစိုက်ပါစိုက်အားလေးကောင်းလာပြီဆိုရင်ဖန်ကွယ်ပဲတွေ့တော့လေသဘောမတွေ့တော့အဲ့ဒီလိုဖြစ်အောင်ကြည့်ရပါပဲအဲ့ဒါမိမိတဏ္ဍာမှာလည်းပဲဘလောက်ပဲဒါကရုပ်ဒါကနာတပုဂ္ဂိုလ်တ attva မမြင်စေနဲ့ပြောပေမဲ့အပေါ်ရန်ရှာကြည့်တာမှန်ကြည့်မယ်ဆိုရင်တော့ပုဂ္ဂိုလ်တ attva မြင်နေအောင်ပါပဲ။အဲဒီတော့ပုဂ္ဂိုလ်တ attva မြင်နေအောင်မယ်ဆိုရင်အမြင်ကခုနပြောခဲ့တဲ့နားနဲ့ကျင်တဲ့သဘောလေးနဲ့တွေ့နေတယ်။ပုဂ္ဂိုလ်တ attva ဆိုတဲ့ပုံမှန်တရားလေးနဲ့တွေ့နေမယ်။ပုံမှန်တရားမတွေ့ရင်တော့မှငါနာတယ်ဆိုတဲ့ဆိုလေးကဆေးချက်ပါအလုံးလုံးရှိနေတယ်။အဲ့ဒါဆိုရင်လက်ကိုတွဲပြီးတော့တွေ့တယ်လို့ခေါ်တယ်အဲ့ဒီကနေကိုယ်တွေ့ရကနေပြီးတော့တစ်မျိုးတည်းဖြစ်အောင်တစ်မျိုးတည်းတွေ့တဲ့အတွေ့အကြုံဖြစ်အောင်တစ်မျိုးတည်းသိတဲ့အသိလေးဖြစ်အောင်တတိကလည်းခွဲထုတ်ပြရမယ်တတိကနာတဲ့သဘောလေးကနာတဲ့သဘောလေးဟောနာတဲ့သဘောဓာတိကယုတ်တရားလေးဓာတိကယုတ်တရားလေးဓာတိကယုတ်တရားလေးအဲ့ဒီဘောမှာတမာတိနဲ့ဆက်ဆက်ပြီးတော့ကြည့်ပေးအဲ့ဒီလိုဆက်ဆက်ပြီးတော့ကြည့်ပေးလိုက်ရင်ဘုရားတော်ကစွဲနေတဲ့ပုဂ္ဂိုလ်တ attva ဆိုတဲ့စွဲလေးဒီဘောကရှိတဲ့ဆိုတဲ့စွဲလေးနာတဲ့စွဲလေးဒီစွဲလေးမတွေ့တော့အဲ့ဒီစော်လေးတကယ်ရှိသလားမရှိဘူးလားဆိုတာကိုသမာအဖြစ်တော့သဘောပေါက်ချင်မှာပေါ့။သမာအဖြစ်တော့ဟာဒီစော်မရှိဘူးလို့ထင်ရင်လည်းထင်မယ်။ဒါပေမဲ့လည်းအဲ့ဒီနာတာလေးလွန်ကဲလာပြီဆိုရင်ငါနာတယ်ဆိုတဲ့အမြင်သဘောလေးပေါ်သွားပြီဆိုရင်ဒါသိကြပါပြီ။ဟောနာတာလေးလွန်ကဲသွားတော့ဟာငါနာလိုက်တာစိတ်ကလေးဆိုတာနာလိုက်တာနာလိုက်တာဆိုရင်တော့ဒါငါဆိုတဲ့အစမပြောင်းလို့ဆိုတာသိကြပါလေ။ငါနာလိုက်တာဆိုရင်ငါဆိုတဲ့အစမပြောင်းလို့ပဲ။ဖိုင်ရရှိတော့ကဆရာတော်ကြီးတစ်ပါးရှိတယ်။ဆရာကျော်တော်ကြီးတစ်ပါးရှိတော့သူကနေပြီးတော့စာပေတွေပို့ချစာပေတွေတက်ကြွတော့သူ့ကိုယ်သူပြစ်စာပြီးပြီးဉာဏ်လာပြိတ္တာကုံပြီးတော့ဒီလိုထင်နေတာပေါ့။ဒါပေမဲ့ပြိတ္တာမကုံသေးမှသူ့ရဲ့ဘက်ကပြီးတယ်။ပြီးတော့လာပြီးတော့အမျိုးမျိုးရှောက်ထားတယ်။ပြိယာလေးနဲ့မျိုးမျိုးရှောက်မျိုးမျိုးမင်းများမင်းများတော့သူ့ကိုယ်သူပြိတ္တာကုံတဲ့သဘောမျိုးပဲပြောနေတာပဲ။အဲ့ဒီလိုပြောနေတဲ့အခါကျတော့ဘလို့မှသာမန်အနေထားအဖြစ်လက်ပြီးတော့စမ်းလို့မရတဲ့အခါကျတော့သူတို့ပဲဖြစ်တဲ့ရဟန်းတော်ကသူ့ရဲ့ဆရာတော်ကြီးကိုပြောတယ်ရှင်ဘုရားအဲ့ဒီလိုဆိုလို့ရှိရင်ရှင်ဘုရားမှာဇာမင်းရှင်နေရတာလည်းအဲ့ဒီဇာမင်းရှင်တွေ ਨੇ အင်မတန်နော်အင်မတန်အားကောင်းတဲ့ဆင်ကြီးတဲ့ကောင်မုံယုံနေတဲ့ဆင်ကြီးတဲ့ကောင်ဖန်ဆင်းပြီးတော့ဒီဘက်ကိုလာနေတဲ့ပုံမှန်တော်ပြောရှင်ဘုရားဖန်ဆင်းပြသမှာသတိမြတ်သားမှာတော့ဟာဒါလေးကလွယ်လေးပဲဖတ်သိပြလိုက်တာပေါ့။ဆံပင်ကြီးတကုန်းနဲ့အမတန်အားကောင်းတဲ့ဘုံယုံနေတဲ့ဆင်ကြီးတကောင်ဖြစ်အောင်ဖတ်သိနေတယ်။အဲဒီတော့ဖတ်သိပြီးတော့အဲဒီဆင်ကြီးကသူတို့စီကတဟုံလို့ပြေးလာတယ်။တဟုံလို့ပြေးလာတဲ့ပုံမှန်တော့ဖတ်သိလိုက်တယ်။အဲဒီတော့ဖတ်သိလိုက်တော့တဟုံလို့လည်းပြေးလာအနားလည်းရောက်လာတော့ကျောင်းအနားနဲ့အဲဒီဆရာတော်ထားပြေးသွားတယ်။စောစောတော့ကတော့သူ့ကိုယ်သူဒိဋ္ဌိဆိုကျင်းနေတယ်လို့ထင်နေတာပဲ။မြင်လိုက်ရတဲ့အမြင်ပေါ်မှာလည်းအမှန်မြင်လို့ထင်နေတာပဲ။ဒါပေမဲ့ဒီကရဆင်းကြီးကနေလာပြီးတော့သူ့ကိုသူ့ရဲ့အစွမ်းနဲ့ထိုးမယ်လို့လည်း အနာလည်းရောက်လာတော့အဲ့ဒီတော့မှကြောက်တဲ့သဘောဖြစ်သွားတယ်နော်ကြောက်တဲ့သဘောဖြစ်ပြီးတော့ထပြေးတယ်တုံ့လှုပ်တဲ့သဘောဖြစ်သွားတယ်အဲ့ဒါကြောက်တဲ့သဘောဟာပါလို့ကြောက်တဲ့သဘောဟာဒေါသဒေါသတွေကလေးကြောင့်ဖြစ်တော့တဏှာကြောင့်ဖြစ်တာတဏှာတွေကလေးကြောင့်ဖြစ်တော့ဒိဋ္ဌိကြောင့်ဖြစ်တာဟောတဏှာရဲ့ဒိဋ္ဌိရဲ့ဒေါသရဲ့ဒီသုံးမျိုးပေါင်းပြီးတော့ကြောက်တဲ့သဘောဖြစ်နေတာကိုအဲ့ဒီတော့မှသူရဲ့တဏ္ဍာမှာဒိဋ္ဌိကိဋ္ဌာတော့မစင်သေးပါလားလို့သဘောပေါက်ပါတယ်ပုရုဇဉ်ပဲဆိုတာသဘောပေါက်ပါတယ်အဲ့ဒီတော့မှသူကတရားကိုချေချိုးဆဆအထုတ်သွားတာအဲ့ဒါကြောင့်မလို့ဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တယောက်ကလည်းပဲအကြောင်းမတိုက်ဆိုင်နေရင်တော့အမှန်မြင်တယ်လို့ပဲထင်နေတာပဲအကြောင်းတိုက်ဆိုင်လာပြီဆိုတဲ့အခါကျတော့မှအမှန်မမြင်ဘူးဆိုတာကိုယ့်ကိုယ်နားလည်သွားတယ်အကြောင်းတက်ဆက်လာပြီဆိုတော့မှတဏှာဇွဲလေးရှိရင်ရှိမယ်ဒိဋ္ဌိဇွဲလေးရှိရင်ရှိမယ်တဏှာပုဂ္ဂိုလ်မှာဖြစ်တဲ့ဇွဲကတော့ဒိဋ္ဌိဇွဲပေါ့အဲဒီဒိဋ္ဌိဇွဲလေးရှိနေပြီဆိုရင်ထူးခြားတဲ့သဘောလေးဖြစ်တိုင်းတုံ့လို့သွားတယ်တုံ့လို့သွားတယ်နော်ဒါတဲ့သဘောလေးဖြစ်တိုင်းလည်းတုံ့လို့သွားတယ်စုပ္ပနေဖြစ်တုံ့လို့သွားတယ်နော်ဤကနေနှွေးကနေဖြစ်နေတုံ့လို့သွားတယ်အဲဒီတုံ့လို့သွားတာတွေကဒိဋ္ဌိဇွဲမကင်းတဲ့ဝင်တဏှာနေထားမျိုးမှမသိတာပြီမဲ့ထူးခြားတဲ့နေထားမျိုးကြတော့သိတာသွားအဲ့ဒီတော့သိတာသာပြီဆိုတာဒီဆွဲလေးရှိနေလို့ပါပါအဲ့ဒီတော့ဒီဆွဲလေးကိုမဖြစ်အောင်ကျူတင်ပြီးတော့တတိပင်ထားရမယ်တတိကတ်ထားရမယ်ဆရာပါဆုံးခေါင်းကြီးတို့တတိပင်လေးကိန်းပြီးတော့မျက်နှာလေးချပြီးတော့ယောဂီတယောက်ဈဉ္ဉာကမ္မနာဆီးဖြတ်နေတဲ့ဆရာပါဆုံးအဲ့ဒီတော့ဒီဟာဈဉ္ဉာကမ္မနာဆီးဖြတ်နေတဲ့အချိန်မှာနော်ဈဉ္ဉာကမ္မနာဆီးဖြတ်နေတဲ့အချိန်မှာဈဉ္ဉာကမ္မနာဆီးဖြတ်တဲ့အခါကျတော့တဏှာကြီးတဏှာကြီးသွားနေတာကယုတ်တရားပေါ့ယုတ်တရားဆိုပေမဲ့ယုတ်တရားဒီပုဂ္ဂိုလ်တ attva ဆိုတဲ့ပုံမှန်တရားနဲ့တွဲပြီးတော့ဖြစ်တဲ့ယုတ်ပုဂ္ဂိုလ်တ attva ပုံမှန်တရားကပညာယုတ်အဲတဏှာချင်းတဏှာချင်းကြွရတဲ့နာနဲ့အမှုရာလေးကပရမယုတ်ပရမယုတ်နဲ့ပညာယုတ်တွဲပြီးတော့ကြွရလမ်းရဲ့ဆိုတဲ့သဘောကိုဆောင်ရွက်နေတာဒီနေရာမှာစိတ်ထဲကနေပြီးတော့ပညာယုတ်ကိုမမြင်သေးဘဲနဲ့ပရမယုတ်ကိုပဲမြင်အောင်ကြိုးစားပြီးတော့ကြည့်ပြီးတော့ဈဉ္ဉာရှောက်ပညာရောက်ကိုပဲမြောက်ကြိုးစားပြီးတော့ဈဉ္ညာရှောက်နေမယ်ဆိုလို့ရှိရင်မိမိရဲ့စိတ်ထဲမှာပညာတွေကွာပြီးတော့ပရမမြင်မှရတယ်။အဲဒီတော့ပရမမြင်မှရနေပြီဆိုရင်သဘောဝတရားလေးတွေလှုပ်ရှားတယ်သဘောဝတရားလေးတွေယူရှားတယ်။အဲဒီတော့သဘောဝတရားလေးပဲသဘောဝတရားလေးပဲအဲဒီလိုသိနေရင်လည်းနော်ကြိုတရားပုံမှန်နဲ့သဘောဝတော်တရားပုံမှန်အမှန်တိုင်းသိ၊ဉာဏ်တရားပုံမှန်နဲ့သဘောဝတရားအတိုင်းမှန်တိုင်းသိ။ကြုံလဲမြင်တယ်၊နာလဲမြင်တယ်၊ရုပ်ကလည်းသိတယ်၊နာလည်းသိတယ်ရုပ်ကိုယ်တဲ့သဘောကြသဘောပေါက်တယ်နာမ်ကိုယ်တဲ့သဘောပေါက်တယ်အဲ့ဒီအချိန်လေးမှာဘုံကလည်းမြင်လိုက်ရင်လည်းမြင်စိတ်ကိုသိတယ်ဘုံကလည်းကြားလိုက်ရင်လည်းကြားစိတ်ကိုသိတယ်ဝိပဿနာအရှင်လေးနဲ့သတိပ္ပဏအရှင်လေးနဲ့ဘုံကလည်းမြင်လိုက်ရင်လည်းမြင်စိတ်ကိုသိတယ်ဘုံကလည်းကြားလိုက်ရင်လည်းကြားစိတ်ကိုသိတယ်အဲ့ဒီလိုမှမဟုတ်ဘဲနဲ့တဏှာချင်းတဏှာချင်းနှမ်းနေတဲ့အပေါ်မှာသတိတော့ကိန်းနေတယ်သတိပ္ပဏကြားနေတယ်ဒါပေမဲ့လို့ရုပ်နာမကွဲဘူးဆိုရင်ခြေထောက်ဆိုတဲ့နေရာမှာရုပ်နာမကွဲရင်ကျန်တဲ့နေရာလည်းမကွဲဘူးအတူတူပဲအဒီနေရာမှာတော့ကွဲတယ်ကျန်တဲ့နေရာမှာတော့မကွဲဘူးဆိုတာဒါတော့မဟုတ်ဘူးဒီနေရာမှာကွဲရင်ကျန်တဲ့နေရာမှာလည်းကွဲတယ်အဲ့တော့ဆွေးကြပါစို့တဏှာချင်းတဏှာချင်းသွားနေရင်လည်းယုံနာမကွဲဘဲနဲ့ပရိဖဏတော့ကဲနေပါတယ်ဆိုရင်အနာမှာတယောက်ဖြတ်လျှောက်လိုက်တာတည်းဒီပိုင်းနဲ့အဲ့ဒီဖြတ်လျှောက်တဲ့တာကိုဘယုံနဲ့ကြည့်မိကြလို့သူပြောလိုက်တဲ့စကားတွေကိုဘယုံနဲ့အာယုံဆိုင်မိကြလို့ဒါတွေဖြစ်သွားတယ်အနာမှာဥမာခွေးတွေပါတယ်ဖြတ်ပြီးတော့ပြေးသွားတယ်ဆိုရင်ဘယုံနဲ့ကြောက်သွားတာလို့လမ်းသွားတာလို့ဒါတွေဖြစ်တယ်သာဖြစ်တာဘာဖြစ်လို့ဖြစ်တာတော့တကယ်တမ်းယုံနာမကွဲတော့သတိပ္ပဏတော့ကိန်းနေယုံနာတော့မကွဲဘူးအဲ့ဒီတော့ယုံနာမကွဲတဲ့အတွက်ဒိဋ္ဌိဆက်မပြောင်းဘူးဒိဋ္ဌိဆက်မပြောင်းတဲ့အတွက်ဒိဋ္ဌိအမြင်လေးတွေမြင်လာဒိဋ္ဌိဖြစ်စေအာယုံလေးတွေတွေ့လာတဲ့အခါမှာပြောင်းလဲဒိဋ္ဌိအမြင်လေးတွေဆရာလေးတွေဖြစ်သွားတာပဲလူဆိုတဲ့အမြင်ခွေးဆိုတဲ့အမြင်ဒီလိုအမြင်လေးတွေဆရာလေးတွေဖြစ်သွားတာဒါဒိဋ္ဌိအမြင်လေးတွေကြမင်းမင်းတဏ္ဍာမှာဒိဋ္ဌိဇောတဲ့ကင်းနေတဲ့အချိန်ဆိုရင်ပေါင်းခြင်းကဘယ်လိုအစင်းဘယ်လိုအတန်ဘယ်လိုအနက်ဘာပဲတွေ့တွေ့အဲ့ဒီပုံမှာလေဒိဋ္ဌိဇောတဲ့ကအတူတူကင်းနေတာပဲတကယ်တော့ဒိဋ္ဌိဇောကင်းလာပြီဆိုရင်တော့ဘယ်လိုအစင်းမတွေ့ရတွေ့ရအစင်းလိုပဲသဘောပေါက်မယ်ပုဂ္ဂိုလ်တ attva စီကိုသိမြောက်ဖို့အတန်ကိုကြားတဲ့အတန်လိုပဲသဘောပေါက်မယ်ဘယ်လိုအတန်ဘောအတန်ဘာပြောလဲဆိုတဲ့သိမြောက်ဖို့အဲ့ဒါဟာဒိဋ္ဌိဇောကင်းတဲ့အချိန်ပဲအဲ့တော့တကယ်တမ်းဒိဋ္ဌိဆိုကိန္နာမကင်းဘူးလားကောဒါလေးနဲ့တိုင်တာကြည့်ရမှာပဲ။ထိုင်နေတဲ့အခါကျတော့လည်းဒီတိုင်းပဲ။အယုံလေးစိုက်ပြီးတော့သတိပ္ပဏလေးကင်းပြီးတော့ခန္ဓာပုံပေါ်ကိုယ်ပေါ်မှာအတိလေးတော့ကတ်ထားပါရဲ့။ဒါပေမဲ့တဏှာသောဒိဋ္ဌိဆိုတွေမကင်းဘူးဆိုရင်ပြောမလဲစုစုဝဝတန်ကြားလိုက်တဲ့လန့်သွားတယ်။ Jom le sesuatu dah jalan deh, hari tu sekarang jauh bawa deh, sekarang jauh bawa video, sekarang jauh bawa deh, download bawa deh, lihat bawa deh, sahaja yang boleh. Hari lo tu jalan amu jalan deh, papa bawa deh. Hari lo papa jalan deh, bagi lo lo, jadi sama kena. Di bawah mah show ni leh cima, jadi mah kuat lo. Show ni leh cima, jadi kuat video mah show ni lo. Sekarang mereka tu terusin ye, pinjam le perempuan mah kuat lo. Pinjam le perempuan mah kuat bosan, bawa je nausia ni leh cila deh kama, hari nausia bawa. ปกติเราจะเรียนเนี่ยเนาะปีนี้เรียนได้ดีสิ่งก็จะว่าไปแล้วแต่จะเชื่อแล้วไม่เอาจะเชื่อเอาไหมเนาะที่จะเชื่อที่ว่าไหมที่รู้ได้พิจารณาแต่ก็ได้ที่เรียนได้ดีเป็นสิ่งดีแล้วเดี๋ยวทุกคนนั้นบอกว่าเป็นมาทบทวนอภิมาเป็นอายุนิสัยวิโรธที่เรียนได้สิ่งเอาชูนั่นนี่เลยที่เรียนได้เก่งเอาชูนั่นนี่เลยสุขสิ่งถ้าตอนนี้ไปจ้าจ้าอันนั้นนี่เป็นนั่นนะ นาที่เดียวเลยเวชชีที่นั่นจะเลยจำไม่ชิบูอาวุธจะเลยจำไม่ชิบูตอนนี้จะเลยจำไม่ชิบูพากิโลโรมีนิขันนามาชีเดียวนะกามาปกติเราไม่บูเจ้าเรียนนั่นเดียวไปส่วนใหญ่จะเลยเดียวตาบอมาเลยปกติเราดีเสียมียาบูนั่นเลยนั่นบอมาเลยปกติเราดีเสียมียาบูที่เรียนที่ดีบอมาเลยปกติเราดีเสียมียาบูอะไรดูส่วนใหญ่นั่นจะเลยจำไม่ชิบูอาวุธจะเลยจำไม่ชิบู ก็แต่เรื่องก็ต้องมาเรื่องก็ที่ดีเนี่ยชุ่มมาเลยยาบาบีเอร่าที่ดีเสียเนี่ยชุ่มมาจิ้มเอาไว้แต่เราจะมาดูพ่อหนุ่มที่ยังชุ่มมาเนี่ยขามาแต่มาท่าเนี่ยวิบัติแล้วมันจะกูแต่มาท่าจริงๆเนี่ยพวกเราจะรู้กันสักระดับปีนี้กูจริงๆกูปีนี้กูจริงๆปีนี้มันเสียหมดที่ดีมันสิ้นเลยที่ดีมันดังนั้นเนี่ยชุ่มเนี่ยพวกเราพิจารณาดูเลยแต่มาท่าจริงๆกูจริงๆพวกเราไม่ได้ป้องกันเราเสียบ้ามาต่อไปเราไม่เอา อันนั้นนี่คือจานใดจานหนึ่งเราเสียพิจารณ์เลยอันนั้นนี่คือนานใดจานหนึ่งเราเสียพิจารณ์เลยแต่ก็ไม่รู้ภาษาธรรมะมันจะมาภาษาธรรมะมันนามะแล้วว่าเราเสียกินอะไรมีว่าแต่พระราชินีก็จริงอย่างแต่ยาแต่พระราชินีก็จะไม่รู้จริงอะไรพวกคนนั้นที่ว่าเราเสียพิจารณ์เราไม่ใจบุแต่การที่เราเปลี่ยนเราไม่จีบต่อเราเสียพิจารณ์เลยแต่การที่เราไม่จีบเปลี่ยนเราไม่ใจบุเชื่อชื่อตัวตาจันยังไม่ใจบุเนาะแต่พระพิโรธธรรมะธรรมชาติที่กาชาจินิกาบุ ธรรมชาติที่กาชาจินิกาเนี่ยพระพิโรธธรรมไม่ใจด่าเลยธรรมชาติอดีตกาชาจินิกาพวกมีอดีตอสากระกาเทติมขวานทามุเจ้าหน้าจะเก็บมันทามุเทติจะเก็บมันทามุเทศวาลีเรื่องมันเก็บไม่เนี่ยเนาะเทติปราโยโยไปเก็บทาราเทติปราโยโยไปเก็บทาราตรงมาเทติจะจนาจะมันเก็บมุเทติจะจนาจะมันเก็บไม่ได้ด้วยเทติจะจนาจะมันเก็บไม่ได้ด้วย ป่าวเจ้าเช็คเลยพี่นายตัวมันติดกูสิบเจ็ดติดกูสิบไม่เปียกูชูโลกไม่ยาวกูแต่จำเอาลูกเนาะเดี๋ยวป้อนลูกทำยังไงเพื่อจะเนียร์เดียร์มาแต่มาถ้าจริงๆอุตส่าห์ไปจริงเนี่ยพวกกูมีอะไรพี่อยากพวกกูสักการะตัวมันใจกูไม่มาทำอะไรใจตัวมันใจกูตัวเดียร์ชูโลกไม่ยาวกูแล้วตัวกูตัวเทนี่เลยมาแล้วไหมเนี่ยสักการะก็แต่มาถ้าจริงๆมาเดี๋ยวที่สุดจะน่าสักการะ เกี่ยมมาเกี่ยมเอวอะไรต้องมาเกี่ยมเนี่ยสูงเลยแต่ขาจาระอาจารย์ลีจาระมันใจกูนานีนานะมันใจกูที่เรื่องที่เรื่องมันใจกูทุกอย่างจะเกิดขึ้นกูเสียมันใจกูติดเส้นนี่มาพ่อเจ้าเราเสียเกี่ยมมาตรงกับเชื่อใจกูวิบัติราชินีเจ้าเนี่ยพวกกูมีอะไรเราต้องเราเสียหาแต่กิจกรรมเสียกูพ่อเจ้าเราเรื่องสุดหรอวิบัติราชินีเจ้าเนี่ยพวกกูที่สร้างอะไรกันตัวกันที่ที่จะเกี่ยมเอาชูเป็นชูนี่อะไรจะน่าจะเกี่ยมเอาชูนี่อะไร สามีเราสุขเรื่องก็ได้ที่จะมาบ้าบุตรนาจะมาบ้าบุถ้าคนนั้นเสียนาฬิกาเราไม่ได้ยินเราจะมาสวยเนี่ยที่ที่จะเนี่ยเรามาสวยเนี่ยจะนาจะเนี่ยเรามาสวยเนี่ยสวยกินเอาตัวจี้ยามากูสวยกินเอาจี้ยาเลยเรื่องการทำมีมีอะไรขนาดกูมาบ้าสวยมาไม่ใช่บุที่ที่จะเรามาใช่บุจะนาจะเรามาใช่บุพ่อแม่เราเนี่ยพัฒนาเรื่องสวยไม่ใช่บุงานเรื่องสวยไม่ใช่บุตายาพ่อยาเรื่องสวยไม่ใช่บุอาโนบีตบ้าว่าจี้ยาเลยดีไหมอาโนบีพี่ตบ้าพี่ตบ ဒါလည်းတတိတမာရီပညာအားကိုးရတာပဲအဲဒီတော့အစွဲကင်းထားတဲ့ပုဂ္ဂိုလ်ကြတော့တောင်းတရုံအတန်ကြားလိုက်တယ်ဒိဋ္ဌာဘုံမှာပုဂ္ဂိုလ်တ attva တို့မမြင်တော့ဘူးအနတ္တလည်းပုဂ္ဂိုလ်တ attva လို့မမြင်တော့ဘူးအထိတွေ့လည်းရှိတယ်ပုဂ္ဂိုလ်တ attva လို့မမြင်တော့ဘူးအတန်ကြားရင်ဩဒါအတန်ပဲကြားလိုက်တာကကြားစေပဲအလိုလိုသိသွားပြီဒါကအတန်ပဲကြားလိုက်တာကကြားစေပဲအတန်ကိုမရှုနဲ့ကြားစေဖို့ရှုကြားစေပြီးဖြစ်ပြဒုက္ခသစ္စာအနံကလေးတစ်ခုနံလေဒီအနံဒီဘာရလို့မတတ်မှတ်ဘူး ပုဂ္ဂိုလ်တ attva စီဆင်းမရဘူးအနတ်လေဒါအာယုသူ့ကိုသိလိုက်တာကနာစိတ်နာစိတ်ဒီရှုကံတရားနာစိတ်ကိုကြည့်နာစိတ်ကဖြစ်တဲ့ဒုက္ခဒိသရှုလိုက်တာကဘက်ကဒိသဒီလိုမဲ့သူကတန်းတန်းပြီးတော့ရှုနိုင်သွားတယ်အဲဒီလိုရှုနိုင်သွားတာဖြစ်တဲ့အတွက်တောင်းတောင်းတန်ကြတဲ့သူတို့မှာကိစ္စမရှိဘူးအနောက်ချက်မဖြစ်ဘူးအနတ်နာလည်းအနောက်ချက်မဖြစ်ဘူးတောင်းတောင်းထိတွေ့တွေ့ဖြစ်တာပြောင်းလဲဥပမာပကောင်းလေးပေါက်လိုက်တဲ့မလန့်မှုလက်မသွားဘူးဘာဖြစ်လို့တော့ထိလိုက်ပြီဆိုတာနဲ့အော်တာထိစေပဲဒုတိယအယုံနဲ့တွေ့လို့ဒုတိယစိတ်လေးပေါ်နေတာပဲဒီဒုတိယစိတ်ကလေးကိုတတိယစိတ်ကပ်ပြီးတော့ကြည့်လိုက်ရင်ဒုတိယစိတ်ကဖြစ်ပြဒုက္ခသစ္စာသိလိုက်တာကမဂ္ဂသစ္စာအဲဒီလိုအချိန်မီရှုလိုက်နိုင်တဲ့အတွေ့ပုဂ္ဂိုလ်တ attva ဆဲအကင်းကင်းနဲ့ရှုလိုက်နိုင်တဲ့အတွေ့အတန်ကြားမှလည်းမစိုးရင်ဘူးတောင်းတောင်းအတန်လောက်တော့မစိုးရင်ဘူးတောင်းတောင်းစကားပြောတာလောက်တော့စိတ်မပြေဘူးတောင်းတောင်းအနံလည်းအနှောင့်အယှက်မရှိဘူးတောင်းတောင်းထိသွားတာမျိုးပွက်သွားတာမျိုးကိစ္စမရှိဘူးဝိပဿနာကမှာကအဲဒါကိုအဲ့ဒီနောက်ကိုနှိုင်းရှင်ကြည့်ပြီးတော့မိမိတဏ္ဍာမှာဒီလိုထူးခြားချက်ကလေးတွေရှိသလားထူးခြားချက်ကလေးတွေရှိတယ်ဆိုရင်သတိပ္ပဏာကျင်းလာခြင်းတော့တူတူပဲသမာဓိသမထသမာကလည်းသတိပ္ပဏာကျင်းလာပဲဝိပဿနာသမာကလည်းသတိပ္ပဏာကျင်းလာပဲသတိပ္ပဏာကျင်းလာခြင်းအတူတူမှာနော်ဘာတွေထူးခြားချက်ကလေးတွေရှိသွားတယ်တုံ့နှောင်းမှုတွေရှိသွားသလားတုံ့နှောင်းမှုတွေရှိသွားတယ်ဆိုရင်တော့ပုဂ္ဂိုလ်တ attva အမြင်မကင်းလို့ပဲပုဂ္ဂိုလ်တ attva အမြင်မကင်းဘူးဆိုရင်အမြင်မှမရသေးလို့ပဲအဲ့ဒါဆိုရင်သမထတသက်နဲ့ထိုင်နေတာပဲလို့ကိုယ့်ကိုယ်ကိုဒီလိုဆုံးဖြတ်ရမှာပဲ။အဲဒီလိုဖြစ်ရင်ဝိပဿနာဖြစ်အောင်တတိယသမထရာတွေပြန်ဆိုင်။ဉာဏပညာပြည့်နဲ့တရားနာတာတွေပြန်အာရုံပြု။ပြန်အာရုံပြုပြီးတော့တတိယနဲ့လမ်းခွဲသွား။ဒါကပညာ၊ဒါကပရမတ္ထ၊ဒါကဟုတ်တယ်။အဲဒါကပုံမှန်သရ၊ဒါကဟုတ်ကောင်းတယ်။ဒါကသဘောထား၊သဘောတရား။အဲဒီလိုခွက်ခွက်ခွက်ခွက်ပြီးတော့တတိယနဲ့ခွဲချခွဲချပြီးတော့မြင်လိုက်တာနဲ့အာတရားမှားတယ်တရားမှားတယ်။ဒါကပညာ၊ဒါကပရမတ္ထမြင်လိုက်တာနဲ့ဒါကပုံမှန်တဲ့ဒါကသဘောတရားတန်းကနေတန်းကနေသိသွားပြီဆိုလို့ရှိရင်သဘောတရားကိုစိုက်ပြီးတော့ကြည့်ပြသွားမယ်အဲဒီလိုကြည့်ပြသွားရင်အဲ့ဒီသဘောတရားအပေါ်မှာရုပ်လိုလည်းမတတ်မှတ်ဘူးနာမ်လိုလည်းမတတ်မှတ်ဘူးပဲထားသတ်မှတ်နိုင်ရင်လည်းသတ်မှတ်မတတ်မှတ်နိုင်လည်းမတတ်မှတ်နိုင်အဲဒီလိုဒီသဘောနဲ့သဘောတွေမြင်လိုက်တဲ့မြင်လိုက်တိုင်းမရှိဘူးပြတ်သွားပြီတစ်ခုနဲ့တစ်ခုပြောင်းသွားပြီပြောင်းလဲသွားပြီတစ်ခုနဲ့တစ်ခုမတူတဲ့ဌာနကလေးတွေရှိသွားပြီလို့အဲဒီလိုသဘောပေါက်ရင်ဒါဖြစ်ပြနေတာပဲအဲ့ဒီလိုဖြစ်ပြမြင်တဲ့အချိန်ဟာတဏှာဆိုဒိဋ္ဌိဆိုကင်းနေတဲ့အချိန်ပဲအဲ့ဒီတဏှာဆိုဒိဋ္ဌိဆိုကင်းနေတဲ့အချိန်မှာနော်တဏှာဒိဋ္ဌိနဲ့ပတ်သက်တဲ့တဏှာဆိုကင်းနေတဲ့ဒိဋ္ဌိဆိုကင်းနေတဲ့အချိန်မှာမိမိရဲ့ဒွါရ6ပါးအာယုံ6ပါးဝိညာဉ်6ပါးအဲ့ဒါနဲ့ပတ်သက်တဲ့ထူးခြားတဲ့စိတ်မပေါ်တော့ဘူးထူးခြားတဲ့စိတ်မပေါ်တော့ဘူးအတန်ကလေးကြားလေအဲ့ဒီအတန်နဲ့ပတ်သက်ပြီးတော့လောဘစိတ်ဒေါသစိတ်မပေါ်တော့ဘူးအတန်ကလေးနာနေအဲ့ဒီနာနေနဲ့ပတ်သက်ပြီးတော့သောဘစိတ်သောတာစိတ်မပေါ်တော့ဘူးသိချာအတွေးမပေါ်တော့ဘူးအထီးတွေလေးတွေတွေ့လဲအထီးတွေလေးအထီးတွေလေးနဲ့ပတ်သက်ပြီးတော့သိချာအတွေးလေးမပေါ်တော့ဘူးလောဘစိတ်သောတာစိတ်ကမပေါ်တော့ဘူးဘာပဲဘာစိတ်ပဲပေါ်လဲဖြစ်ဖြစ်ရှုယုတ်တရားပေါ်လဲယုတ်တရားဖြစ်ဖြစ်ရှုနန္တရားပေါ်လဲနန္တရားဖြစ်ဖြစ်ရှုဖြစ်ပြမြင်တဲ့သစ္စာသိတဲ့အပိကလေးဉာဏ်လေးတစ်ခုတည်းသာဥတည်နေတာဖြစ်တဲ့အတွက်လောဘဒေါသဆိုတဲ့သိချာစိတ်ကလေးတွေမပေါ်တော့ဘူးအဲဒီလိုမပေါ်အောင်ကြိုးစားဖို့အတွက်အခုနအရှင်သာရိပုတ္တရာမထေရကြီးကတဏှာနဲ့မစွဲနဲ့ဒိဋ္ဌိနဲ့မစွဲနဲ့လို့ပြောခဲ့ခြင်းဖြစ်တာပေါ့အဲ့တော့ဘုန်းတော်ပရိသတ်တွေလည်းပဲတရားရှုတဲ့အခါမှာအဲ့ဒီစွဲလေးတွေဟာငယ်ငယ်ကလေးကပါလာတဲ့စွဲလေးပဲငယ်ငယ်ကလေးကပါလာတဲ့စွဲမလို့ကိုယ့်ကိုယ်ကိုမစွဲဘူးလို့တော့ထင်နေတတ်တယ်ဒါပေမဲ့ခုနကပြောင်းနေကြောင်းတစ်ခုတိုက်ဆိုင်လာပြီဆိုရင်ဒီစွဲရှိမရှိဆိုတာဟာကိုယ့်ရဲ့လျှက်တဲ့ပြည့်စိတ်ကိုလျှက်တဲ့ပြည့်ပေါ်လာတဲ့နော်ဒိဋ္ဌိစိတ်တဏှာစိတ်လေးတွေအဲ့ဒီပုံမှာကြည့်ပြီးတော့ဒီဆွဲကင်းလာမကင်းဘူးလားဆိုတော့ဆုံးဖြတ်ရမှာပဲဒီဆွဲလေးရှိနေရင်နော်ဒီဆွဲလေးရှိနေရင်အမှန်မမြင်ဘူးအမှန်မမြင်ဝိပဿနာမဖြစ်ဘူးအဲ့ဒီဆွဲလေးကမရှိဘူးဆိုမှမြင်တယ်အမှန်မြင်ဝိပဿနာဖြစ်တယ်ဝိပဿနာဖြစ်လာပြီဆိုရင်သာမန်အတန်အနတ်အရတာဒုတိယဇာတတိယဇာဆိုတဲ့အာယုန်တွေနဲ့ပတ်သက်လို့မိမိမှာထူးခြားတဲ့တဏှာစိတ်ဒေါသစိတ်ဒိဋ္ဌိစိတ်လုံးဝမပေါ်တော့ဘူးဉာဏ်စိတ်ပဲပေါ်တော့တယ်အဲ့ဒီလိုဉာဏ်စကလေးတရားနည်းစားတဲ့ပေါ်နေရင်ဒါဝိပဿနာဖြစ်ပါပြီလို့ဒီလိုသဘောထားရမယ်။အဲ့ဒါကြောင့်ဝိပဿနာစိတ်ကလေးဖြစ်ပြီးတော့ဉာဏ်စကလေးပေါ်ပြီးတော့နော်မှန်ကန်တဲ့ကျင့်စဉ်လေးဖြစ်အောင်ကြိုးစားပြီးတော့ရှင်းပြလိုက်ကြ။